Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ29ရက်တောက်ကြနေ့ညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32နဲ့50တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အချင်းပြတ်ခြားစားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ခြားကပဲကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌရာထူးအတွက်ဒီကနေ့မဲခွက်ဆုံးဖြတ်ဖို့စီစဉ်နေပါတယ်အရှိတော်အရှက်ဒေသကလက်စီပြေဒုက္ခသည်ရေးဆွေးနွေးရတဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကညီလာခံမှာတော့ပြည်လည်ခြင်းနဲ့ဒုက္ခရောက်နေသူတွေကိုကတင်နိုင်မှုဆွေးနွေးရပါတယ်ဒီလိုထူးရတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးမှာပါ
ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ဒေသတွင်းနေစီပြေဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာလုပ်တဲ့ဒေသအတွင်းအစည်းအဝေးကနေပြည်လည်ထဲမှာရှိတဲ့ဒုက္ခသည်တွေကိုအရေးပေါ်ကယ်ဆယ်နိုင်ဖို့တွေလုပ်သွားဖို့ဆုံးဖြတ်ချက်တွေထွက်ပေါ်နေပါတယ်တစ်ချိန်ထဲမှာပဲမြမပင်လယ်ပြင်ရေတိုင်းပိုင်ရေပိုင်နဲ့တွင်းမှာလေးစီးပေး900ကျော်တို့ကမြမရေတက်ကနေကယ်ဆယ်ပြီးဟိုင်းကြီးကျွန်းတညဝတီရေတက်စခန်းမှာယာယီစောင့်ရှောက်ပေးထားတယ်လို့သိရပါတယ်ရှင်
။ကျွန်တော်သိရတာကဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုလို့သိရတယ်။တချို့ပင်ရလီပေါ့နော်ပင်ရလီကတော့ဟိုဘက်ဒီဘက်ရောနေတယ်အဲ့ဒါလေးတွေတော့တွေ့ရတယ်အဲ့ဒါတော့သူတို့
တမနာရောညွန်ကြားရေးမှုဥစော်ထေးပြောပြသွားတာပါ။အဲ့ဒီနောက်မှာကိုကန်ဒေတာဘက်ကစစ်ရေးအခြေအနေနောက်ဆုံးကိုလည်းပြောပြပေးမှာပါရှင်။အခုတော့နောက်ဆုံးရထားတဲ့ထိပ်သက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မတင်ကြီးထိုက်တို့ကကြီးညာပေးမှာပါရှင
်။အချင်းပြတ်ခြားစားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုရာထူးကိုထွက်ပေးဖို့တောင်းဆိုမှုတွေနဲ့ကြုံရပါမယ်လေနောက်ထပ်တန်းအတွက်ထပ်မံအရွေးခံမဲ့လာလာတွေလည်းရှိနေပါတယ်ဆွစ်ဇာလန်နိုင်ငံမှာဒီကနေ့ကျင်းပခဲ့တဲ့ FIFA နှစ်ပတ်လည်ညီလာခံမှာတော့ဥက္ကဋ္ဌဖြစ်ပြန်ရွေးခံမယ်ဆိုရင်အချင်းပြတ်ခြားစားမှုတွေကိုတိုက်ဖြတ်သွားမယ်ကြောင်းဥက္ကဋ္ဌဖြစ်သူဆက်ဘလက်တာကကတိပြုပြောကြားသွားတယ်လို့အားလုံးကညီညွတ်ညွတ်ဝမ်းဝမ်းကူညီဖို့လည်းတိုက်တွန်းသွားကြတာပါ UEFA တိုက်ကဘောလုံးဖွဲ့ချုပ်တွေကတော့ FIFA ဥက္ကဋ္ဌကိုရာထူးကဆင်ပေးဖို့လိုလားနေကြပါမယ်အာရှအာဖရိကနဲ့တောင်အမေရိကနိုင်ငံတွေကတော့ဆက်လက်တောင်းယူဖို့လိုလားနေကြပါတယ် FIFA ဥက္ကဋ္ဌဖြစ်အဖွဲ့ဝင်200ကိုနိုင်ငံစလုံးကမဲပေးဆုံးဖြတ်ရမယ်ရွေးချယ်ပွဲမှာတော့လက်ရှိဥက္ကဋ္ဌဘလက်တာဟာဂျော်ဒန်နိုင်ငံကတော်ဝင်မင်းသားအလီဘင်အယ်ဟူဆိန်နဲ့ရှင်ပြန်နေရမှာဖြစ်ပါတယ်။ FIFA တာဝန်ရှိသူတွေကိုအကျင့်ပြတ်ချစားမှုတရားဝင်ငွေကြေးလက်ပြောင်းမှုငွေမဲခွာချမှုတွေပါဝင်ဆွဲချက်မျိုးများနဲ့စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကဒီသတင်းပတ်ထည်ကြီးညာခဲ့ပြီးနောက်မှာပဲဥက္ကဋ္ဌဖြစ်သူဘလက်တာကိုရာထူးကဆင်ပေးဖို့ PR တွေလည်းဖိုတိုလာနေတာဖြစ်ပါတယ်။ဒီကနေ့ဂျာမနီနိုင်ငံကိုရောက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဥက္ကဋ္ဌဘလက်တာရာထူးကအမြန်ဆုံးဆင်ပေးရင်ကောင်းတယ်လို့ပြောဆိုခဲ့တာပါ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ FIFA အနေနဲ့နာမည်ပြည့်မရှိအောင်လုပ်ဖို့ဗြိတိန်ဝန်ကြီးချုပ်နဲ့ဒီကနေ့ဖူးတွဲပြုလုပ်တဲ့ဗာလင်မြို့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်။
အရှိတောင်အာရှဒေသပင်လယ်ပြင်မှာလှေစည်းထွက်ပြေးနေကြတဲ့ရွှေပြောင်းဝင်ရောက်သူထောင်ပေါင်းများစွာကိုကယ်တင်နိုင်ရေးအရေးတကြီးဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကညီလာခံမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချက်ကပြောဆိုလိုက်ပါတယ်။လူအသက်တွေကိုအမြန်ဆုံးကယ်တင်နိုင်အောင်နီလန်းကောင်းနေရှာဖွေဖို့အန်ဒီကြီးမားလာတဲ့ခီးကိုစွန့်စွန့်ဆာဆာသွားနေကြရတဲ့အကြောင်းရင်းကဘာတွေရှိနေတယ်လဲဆိုတာကိုရှာဖွေဖို့လိုအပ်နေတဲ့အကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေပါတက်ရောက်တဲ့ညီလာခံကိုလက်ခံကျင့်ပခဲ့တဲ့ထိုင်းနိုင်ငံကဒုတိယဝန်ကြီးချုပ်ဌာနဆက်ဖာတီမာဖာရာဂွန်ကတော့ပြဿနာကြီးထွားမလာအောင်အားလုံးပူးပေါင်းကြိုးပမ်းဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်နေပေမဲ့ထိထိရောက်ရောက်ကင်တွယ်ဖြည့်ရှင်းတာမျိုးမရှိဘူးလို့ဝေဖန်ခံနေရတဲ့မြန်မာအစိုးရကတော့ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံကိုကြီးအပြစ်မတင်တင်ဘူးလို့ညီလာခံမှာပြောဆိုခဲ့ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဘောကထက်ကတော့မြန်မာနိုင်ငံကထွက်ပြေးလာသူတွေအတွေ့အစိုးရကတာဝန်ယူဖို့လိုအပ်တယ်လို့ပြဿနာရဲ့ဈေးမြစ်ကိုဖြည့်ရှင်းတာမှာနိုင်ငံသားအဖြစ်အသိအမှတ်ပြုလက်ခံဖို့လည်းလိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါ။ညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်ဦးထင်လင်းကတော့တချို့ကိစ္စတွေဟာပြည်တွင်းရေးသားဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။တချိန်တည်းမှာပဲအီယာဝတီတိုင်းဖြာပုံမြို့နယ်ထဲမှာလှေစည်းပြေးလာသူ928ဦးကိုမြန်မာရေတပ်ကကြားပြတ်ဖမ်းဆီးမိခဲ့ကြောင်းနဲ့ကလေးငယ်45ဦးအမျိုးသမီး84ဦးတို့ပါဝင်တယ်လို့လည်းမြန်မာအစိုးရကဒီကနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်
အိန္ဒိယနိုင်ငံမှာအပူရညောက်တည်ဆုံးသူပေါင်းဟာလူပေါင်း1800ကျော်သွားပြီဖြစ်တဲ့အကြောင်းအစိုးရတောင်ဝင်ရှိသူတွေဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပြင်းထန်လာတဲ့အပူရညောက်တည်ဆုံးကြသူအများစုကတော့နိုင်ငံတောင်ပိုင်းကအန်ထရပရစ်နဲ့တလန်ကာနာပြည်နယ်တွေမှာဖြစ်ကြပါတယ်။အပူရှက်တဲ့ဒဏ်ကိုစင်းရဲသားတွေနဲ့အိုးမဲ့အိမ်မဲ့တွေပုတ်ခံကြပြီးဒီလူတွေဟာစေယုံတွေမှာတည်ကြတာမျိုးမဟုတ်တဲ့အတွက်လက်တွေမှာတည်ဆုံးသူရေးတွေဟာဒီထက်တောင်ပိုများနိုင်တယ်လို့လည်းတာဝန်ရှိသူတွေပြောဆိုနေကြတာပါ။အိန္ဒိယအာဏာပိုင်ကတော့လူတွေအရေးထဲမှာနေကြဖို့ခေါင်းမတစ်ခုစောင့်ထားကြဖို့နဲ့ရေးတောက်ကြဖို့လည်းနှုတ်ဆော်ထားပါတယ်။အိန္ဒိယနိုင်ငံမှာအပူချိန်ဟာ43ဒီဂရီဆယ်စီယပ်ကျော်တဝိုက်မှာရှိနေတာတရင်တစ်ပတ်လောက်ရှိနေပါပြီ။နေရာတော်များမှာအပူချိန်ဟာဆန်ချိန်ချိုးလောက်အောင်မြင့်တက်ခဲ့တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံအနှံ့ရေပြက်လက်မှုနဲ့တီးနှံတွေအပူလောင်နဲ့တန်ခံနေရတယ်လို့လည်းလူတွေကပြောနေကြပါတယ်။ညူဒယ်လီမြို့တော်မှာတော့လေးဆက်တွေဖွင့်ကြရတဲ့အတွက်လက်စင်မီသုံးဆွဲမှုတွေပုံများလာရကမြေပြက်လက်မှုတွေနဲ့ကြုံနေရပြီးလူပေါင်းထောင်နဲ့ချီလက်စင်မီမရပဲဖြစ်နေပါတယ်။မချခင်ရက်တွေအတွင်းမှာတော့အပူရန်ပြင်းထန်ဆုံးခံရတဲ့နိုင်ငံတောင်ပိုင်းမှာမုတ်တုံရစီမိုးဝင်ရောက်လာနိုင်မယ်လို့ခန့်မှန်းထားပြီးနောက်ပိုင်းတနင်္ဂနွေလုံးမှာဆက်လက်မိုးရွာသွန်းနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်
။ဂျပန်နိုင်ငံမှာရှင်တဲခက်မီးတောင်ပေါက်ကွဲခဲ့ပြီးနောက်မှာတော့နိုင်ငံတောင်ပိုင်းကကူချီနိုခရာဘူကျွန်းကဒေသခံတွေကိုနေရရင်းကစွန့်ခွာချဖို့ဂျပန်အာဏာပိုင်တို့ကပြောဆိုနေပါတယ်။ဒီကနေ့တောက်ကြနေဂျပန်ဆန်တော်ချိန်မနေ့10နာရီလောက်ကပေါက်ကွဲခဲ့တဲ့မီးတောင်ကြောင့်ထိခိုက်ဒဏ်ရာရသူတွေတော့မရှိဘူးလို့ဂျပန်မိုးလေဝသဌာနကပြောပါတယ်။မီးတောင်ပေါက်ကွဲမှုမှာတော့မင်းညင်းညင်းမီးကိုလုံးကြီးတွေအမြင့်မီတာ9000လောက်အထိမှုတ်ထုတ်ပြီးချော်ရည်တွေနဲ့ကြောက်တုံးတွေဟာလည်းမီးတောင်ဘေးကသမုတ်တရားတွေကိုစီးကျနေပါတယ်။မီးတောင်ကြီးကကျွန်းပေါ်မှာတော့လူ140လောက်နေထိုင်နေပြီးကျွန်းကနေခွာဖို့ကလည်းရေလမ်းကြောင်းတစ်ခုတည်းပဲရှိတာပါ။ရှင်တဲ့ကဲမီးတောင်ဟာ2014ခုနှစ်နွေရာသီတုန်းကနောက်ဆုံးတစ်ကြိမ်ပေါက်ကွဲခဲ့ချိန်တုန်းကတော့သတိပေးအဆင့်5ခုမှာကနအူးတုန်းကသတိပေးအဆင့်3ဖြစ်တတ်မှတ်သတိပေးခဲ့ရတာကနေမီးတောင်ပေါက်ကွဲပြီးချိန်မှာတော့သတိပေးအဆင့်5အထိတိုးမြင့်ခဲ့ရတာလည်းဖြစ်ပါတယ်ရှင်။
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေညပဲသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆော်ရီယာရေးဗျာနိုင်ငံရှိပဲရှီယာမွတ်စလင်ဗလီတခုမှာအသေးကံဘုံခွဲတက်ခတ်မှုကြောင့်လူလေးယောက်ထံမှနေတည်ဆုံးသွားပြီးအစ္စလာမ်စစ်သွေးကြွအဖွဲ့ IS ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာခဲ့ပါတယ်။တမန်မျိုးကတက်ခတ်မှုကိုဟန်တားနိုင်ခဲ့တဲ့အကြောင်းဆော်ရီယာနာဗန်နီကပြောဆိုခဲ့ပေမဲ့စစ်သွေးကြွအဖွဲ့ကတော့အသေးကံဘုံခွဲသမားလွန်ကျွေးတင်းတင်းကြက်ကြက်ချထားတဲ့ကြားကပဲရောက်အောင်ဝင်တက်နိုင်ခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဗလီနားမှာရှိတဲ့ကားရရနေရာကိုမောင်းလာတဲ့အသေးကံကားဘုံခွဲသမားအနီးလွန်ကျွေးစောင့်နေချင်းကတ်ချင်းမှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းအာနာဗန်နီကပြောပါတယ်။ဗလီမှာရှိတဲ့အမျိုးသမီးရဲ့အဆောင်ဘက်ကိုဝင်းမို့ကျူးစားတဲ့အချိန်မှာအဆောင်တွေကတားဖို့ကျူးစားခဲ့တာလို့လည်းမျက်မြင်တွေ့သူတယောက်ကပြောပါတယ်။အင်တာနက်လူမှုကွန်ရက်ပေါ်ကတပ်ပုံတွေဗီဒီယိုတွေထဲမှာတော့ဗလီနီနာတွိုက်မှာမိဘမဲတွေထွက်လာနေတဲ့ပုံတွေအနီးနားကလူတွေအော်ဟစ်နေတဲ့ပုံတွေကိုတွေ့ရပါတယ်။ပြီးခဲ့တဲ့တောက်ချန်လေးကအရှိရဲ့ကန်ယူလန်ဒေသကာတစ်မှာရှိတဲ့ရှီယာမွတ်စလင်ဗလီတခုမှာလူ21ယောက်တည်ဆုံးပြီးဒါဇင်နဲ့ချီထိခဲ့တဲ့တွေရခဲ့တဲ့တက်ခတ်မှုကလည်းသူတို့လက်ချက်ဖြစ်တဲ့အကြောင်းအဲဆစ်သူကျအဖွဲ့ကကြေညာခဲ့တာပါ။
အီရန်နိုင်ငံဘက်ဂရက်မြို့တော်ကလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ဂျင်ငါးပွင့်ဟိုတယ်နှစ်ခုတို့မှာကားဘုံနှလုံးတို့ပောက်ကွဲခဲ့တာကြောင့်အနည်းဆုံးလူ15ဦးသေဆုံး42ဦးလောက်ဒဏ်ရာရခဲ့တယ်လို့အီရန်လုံခြုံရေးတာဝန်ရှိသူတို့ကပြောပါတယ်။အဝေးရေးစနစ်နဲ့ဘုံကိုဖောက်ခွဲခဲ့တာလို့ရဲကဒီကနေ့မှပဲထုတ်ပြောပါတယ်။မနေ့ကြာသပတေးနေ့နောက်ပိုင်းမှာဘာဘလွန်ဟိုတယ်ရဲ့ကားရန်နာယာနေရာမှာပထမပောက်ကွဲမှုဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုဖြစ်ပြီးမိနစ်အတော်ကြာမှာမီရင်ဒန်ဟိုတယ်နဲ့ဘေးချင်းကပ်ရဲ့အရင်ရှာရတန်ဟိုတယ်ဟောင်းအပြင်ဘက်မှာနောက်ထပ်ကားဘုံတစ်လုံးလို့ပောက်ကွဲခဲ့တာဖြစ်တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်ရှင်
တောင်တူပင်လယ်ပြင်တွင်ပိုင်ဆိုင်မှုတွေအငင်းပွားမှုတွေကြောင့်တိမာမှုတွေကြီးထွားလာနေချိန်မှာပဲနိုင်ငံပေါင်း26နိုင်ငံကကာဝေးဝင်ကြီးဒီကနေ့စင်ကူနိုင်ငံမှာတွေ့ဆုံဆွေးနွေးကြပါတယ်။တရုတ်နိုင်ငံကထုတ်ပြန်ခဲ့တဲ့ကာဝေးဆိုင်ရာမူဝါဒစာတမ်းပေါ်အမေရိကန်ပင်လယ်ကွန်စစ်ဌာနချုပ်ကခက်ပြက်ပြက်တုံ့ပြန်ချက်ထွက်ပေါ်လာပြီးတဲ့နောက်နှစ်နိုင်ငံကြားတိမာမှုတွေပေါ်ပေါက်ခဲ့တာရပ်ပိုင်းချံမှာပဲရှန်ကရီလာတိုင်ယာလောလို့ခေါ်တဲ့လူညိုရေးဆိုင်ရာအစ်မြင့်ဆွေးနွေးပွဲကိုကျင်းပနေကြတာပါ။အင်္ဂါနေ့မှာတရုတ်နိုင်ငံကထုတ်ပြန်လိုက်တဲ့ကာကွယ်ရေးဆိုင်ရာမူဝါဒစာရင်းဟာနယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတဲ့အာရှနိုင်ငံတွေနဲ့အမေရိကန်ကိုသတိပေးဖို့ရတယ်လို့လည်းဆက်စစ်သူတွေကယူဆထားကြတာပါ။မူဝါဒစာရင်းထွက်ပေါ်လာပြီးနောက်တနေ့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတော့ တရုတ်နိုင်ငံကပိုင်ဆိုင်ကြောင်းပြတ်သားဖို့ကြိုးစားနေရတယ်ကိုရက်တန်မိုးနဲ့အာရှပစိဖိတ်ဒေသရဲ့လိုအပ်ချက်အရအမေရိကန်စင်ရာကိုဖြည့်တင်းသွားမှာဖြစ်တဲ့အကြောင်းလဲသတိပေးပြောဆိုခဲ့တာပါကာဝဲဝန်ကြီးရဲ့စင်ကူနိုင်ငံကလွန်ကျွေးဆိုင်ရာဆွေးနွေးပွဲအတွင်းမှာလည်းလွတ်လပ်စွာရည်ကြောင်းသွားလာခွင့်ပင်လယ်ပြင်အတွင်းဘေးကင်းလွန်ရမှုရှိရှိသွားလာနိုင်ရေးကိစ္စတွေကိုအမေရိကန်ကာဝဲဝန်ကြီးကတ်တာကဆွေးနွေးသွားလိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်
အမေရိကန်ပြည်တော်စုအနောက်တောင်ပိုင်းပြည်နယ်အာရီဇိုနာကအစ္စလမ်ဘာသာဝင်တွေစုစည်းကြတဲ့အစ္စလမ်ကွန်မြူနတီစင်တာတစ်ခုရဲ့အပြင်ဘက်မှာတမန်တော်မိုဟာမက်ရဲ့ပုံတော်ကိုဆွဲကြမဲ့ပုံဆွဲပြိုင်ပွဲတစ်ခုကိုဒီကနေ့တောက်ကြနေမှာကျင်းပဖို့လက်နက်ကင်ထားနိုင်ခြင်းရှိတဲ့ဆိုင်ကယ်သမားအဖွဲ့တစ်ခုကစီစဉ်နေပါတယ်ဒီလအစောပိုင်းတုန်းကတက္ကသပြည်နယ်ထဲမှာအလားတူကျင်းပခဲ့တဲ့ပြိုင်ပွဲမှာကတ်တွန်းဆရာတွေအစ္စလမ်တို့ရဲ့တမန်တော်မိုဟာမက်ရဲ့ရုပ်ပုံတော်ကိုရေးဆွဲနေကြချိန်မှာတနတ်သမားနှစ်ဦးတို့ကဝင်ရောက်ပစ်ခတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အခုပွဲကိုစီစဉ်ရတာလို့စီစဉ်သူတို့ကပြောပါတယ်။အပြန်အလှန်ပစ်ခတ်ကြတဲ့အချိန်တိုလေးအတွင်းမှာပဲတနတ်သမားနှစ်ဦးတို့သေဆုံးခဲ့ကြပြီးရဲတအူးထိခိုက်ဒဏ်ရာရခဲ့ပါတယ်။တနတ်သမားတအူးကတော့ပြိုင်ပွဲကျင်းပခဲ့ရာဖီယိုနစ်မြောက်ပိုင်းကဗလီမာဝတ်ပြုနေကြလူလဲဖြစ်ပါတယ်။ဒုတိယအကြော့ဖြစ်တယ်လို့ဒီကနေ့ကတ်တွန်းဆွဲပြိုင်ပွဲကိုစီစဉ်သူဂျွန်ရီဇီမာကပြိုင်ပွဲရဲ့ Facebook စာမျက်နှာမှာရေးသားခဲ့တာလည်းဖြစ်ပါတယ်ရှင
်တောက်ကြနေညနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကကြင်ညာသွားတာပါအခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ပြသွားမှာပါအရင်ဦးဆုံးတော့လေစီပြေဒုက္ခသည်တွေနဲ့ပတ်သက်တဲ့ဒင်းပုတ်ကိုနားဆင်ရမှာပါလေစီပြေဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ထိုင်းနိုင်ငံမှာလုပ်တဲ့ဒေတာအတွင်းအစည်းအဝေးကနေပင်လယ်ထဲမှာရှိတဲ့ဒုက္ခသည်တွေကိုအရေးပေါ်ကယ်ဆယ်မှုတွေလုပ်သွားဖို့အတွက်ဆုံးဖြတ်ချက်တွေထွက်ပေါ်နေပါတယ်ဒါပေမဲ့လည်းဒီကိစ္စနဲ့ပတ်သက်လို့ရင်းမြစ်အကြောင်းအရင်းကိုတော့ရှာဖွေဖော်ထုတ်ဖို့အတွက်အချိန်ယူရမယ်လို့တက်ရောက်လာတဲ့အစိုးရအာဏာပိုင်တွေကယူဆနေပါတယ်အစည်းအဝေးအပြီးဒီကနေ့ညနေပိုင်းမှာအင်ရှင်ထိုင်းနိုင်ငံကြားရေးဌာနအမြဲတမ်းအတွင်းဝင်ကနေသတင်းစာရှင်းလင်းပွဲကိုတက်ရောက်တဲ့ VOA ရုပ်သံသတင်း6ကိုစင်လက်ကိုကိုတားညွန်ဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီနေ့အစည်းအဝေးပွဲပြီးတော့အဓိကသူတို့ရလက်ကတော့ဒီပင်လယ်ပြင်မှာအခုဂျန်နေဦးမဲ့ဒုက္ခသည်တွေကိုအမြန်ဆုံးရှာဖွေဖို့ပြီးတော့ကြတော့ဒီဟိုမလေးရှားနဲ့ဒီအင်ဒိုနီးရှားဒီထိုင်းနိုင်ငံတွေမှာရောင်းနှင်ပြီးသားဖြစ်တဲ့ဒီဒုက္ခသည်တွေကိုအမြန်ဆုံးအကူအညီပေးဖို့စေဝါတို့စာဝတ်နေရေးအားတွေကိုအကူအညီပေးဖို့ပေါ့နော်အဲ့အရာတွေကိုဒီဆွေးနွေးခဲ့ကြတယ်ပေါ့
ဟုတ်ကဲ့အဲ့အတွက်ပဲအဖြေရတာပေါ့သူတို့ပထမပြောတော့ကဒီပြဿနာရဲ့ရင်းမြစ် root cause ကိုရှာကြမယ်ဘာညာနဲ့သူတို့ပြောပါတယ်ခင်ဗျာအဲ့တော့ဘယ်လောက်ထိထက်တဲ့ဝင်ဝင်ဆွေးနွေးပြကြလဲအဲ့တော့သူတို့ဘာပြောပါလဲ
လောလောဆယ်တော့ဟိုဒီပြဿနာရဲ့ရင်းမြစ်ကိုရှာဖို့ကဟိုသဘောတူညီမှုအကြမ်းအဖြစ်တော့ရတယ်ပေါ့နော်ဟိုပြီးတော့ဒီပင်လယ်ပြင်မှာကြံနေဦးမဲ့ဒုက္ခသည်တွေကိုဒီရှာဖွေဖို့အတွက်ဒီအမေရိကန်နိုင်ငံရဲ့အနေပြီးတော့ဒီအဆောက်ရှိရှာဖွေရေးလေရင်တွေထွေလို့မယ်ပေါ့နော်အဲအဲ့ဒီဟာတော့ဒီထိုင်းနိုင်ငံမှာသူတို့ကဟိုဒီခိတ္တယာယီဒီလေဒါစကန်ချောက်ဝင်ပေးမယ်ဒီဖူးကတ်မှာဖြစ်မယ်ဒါမှမဟုတ်ဟိုတနေရာမှာဖြစ်မယ်ပေါ့နော်နောက်ပြီးတော့ဟိုဒီဗမာနိုင်ငံအနေနဲ့လည်းဒီ UNHCR နဲ့ IOM ဖွဲ့စည်းတွေကိုဒီရခိုင်ဒေသမှာရှိတဲ့ဒီဒုက္ခသည်တွေနဲ့ဟိုတွေ့ဆုံခွင့်လွတ်လပ်လပ်မေးမြန်းခွင့်အဲ့ဒီအဲ့ဒါတွေကိုပေးဖို့ပေါ့အဲ့ဒါတွေကိုအကြမ်းအဖက်သူကဟိုသဘောတူညီမှုရခဲ့ပေါ့
အခုစနေပွဲကနေပြီးတော့ခုနကဒီလေစီပြေဒုက္ခသည်တွေကိုကဲတင်မယ်ဆိုတော့ဒီအတွက်ရမုံငွေတွေဘာတွေကိုသူတို့ထည့်ပြီးတော့ဆုံးဖြတ်တာမျိုးရှိပါလား
အာလောလောဆယ်ဒီနိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကနေပြီးတော့ဒီလေစီပြေဒုက္ခသည်တွေအတွက်လိုအပ်တဲ့ရန်ကုန်ငွေပေါ့ရန်ကုန်ငွေ28တန်းသူကဟိုတောင်းဆိုထားတယ်ဒီ28တန်းမှာဒီကနေ့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့3တန်းပါဝင်မယ်ပြီးတော့ဩစတြေးလျကလည်းဒီရခိုင်နဲ့ဒီကန်ဒီတာမှာရှိတဲ့ဒီဒုက္ခသည်တွေအတွက်ဆိုပြီးတော့ဩစတြေးလျဒေါ်လာ6တန်းသူကထည့်ဝင်မယ်ပြီးတော့ဂျပန်နိုင်ငံကလည်းဟိုတချို့တော့ထည့်ဝင်မယ်ဆိုပြီးတော့ပြတည်ရတယ်ခင်
ဗျဆီတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကောဆင်းနူးဘက်မှာသူတို့ဘာတွေဆင်းနေလဲဘာတွေတိုက်တွန်းခဲ့ကြတယ်လို့ပြောပါလဲ
မြန်မာနိုင်ငံကိုပဲတီးတန့်အဲ့လိုမျိုးတင်ပြီးဆွေးနွေးရတဲ့သူကလေစီပြေဒုက္ခသည်တွေပေါ့ဒီအိန္ဒိယအိုရှန်ရှောင်းမှာဖြစ်နေတဲ့လေစီပြေဒုက္ခသည်တွေရဲ့အရေးကိုဥတည်ပြီးတော့ဆွေးနွေးသွားတာများလေခင်ဗျဟိုသူတို့ရဲ့နောက်ထပ်ပင်လယ်ပြင်မှာကြာရှိနေရောမလားဒါမှမဟုတ်အခုဟိုအင်ဒိုနီးရှားနဲ့မလေးရှားမှာရှိတဲ့ဒုက္ခသည်တွေရဲ့စာဝတ်နေရေးသူတို့ရဲ့ကျန်းမာရေးဆောင်ရှောက်ဖို့ဟိုအဓိကအမြန်လိုအပ်နေတဲ့အရာတွေကိုပဲဒီနေ့ကတော့ဥတည်သွားရမယ့
်နောက်ချက်ကတော့ဒီစင်နွေးပွဲမတိုင်ခင်မှာမြန်မာဘက်က condition တခုသူတို့တောင်းနေ Ranger ဆိုတဲ့အတုံးတုံးသုံးလာရင်သူတို့မတက်ဘူးဆိုတာပြောတာလို့သိရပါတယ်ခင်ဗျာအဲ့တော့ဒီစင်နွေးပွဲအတွက်မှာ Ranger ကိစ္စတွေကိုပြောကြပါလား
အာ လုံးဝမပြောပါဘူးခင်ဗျာဟိုဆွနေဘက်မှာဒီအတုံးလုံးကစာဒီဝင်ကြဆိုရဲအတုံးလုံးမပါအောင်အလုံးကထိန်းပြီးတော့ဟိုဆွနေကြတာကိုတွေ့ရခင်ဗျာဒီတရင်တော့တရားဒီဝင်ကြနဲ့ပတ်သက်ပြီးတော့ဘာလို့ဒီစလုံးမတုံးတာလဲဟိုဘာကြောင့်ဒီဒီလိုမျိုးဟိုမဆွေးနွေးတာလဲပုံမှန်နိုင်ငံကဘာလို့ဒီဝင်ကြလူမျိုးတွေကိုနိုင်ငံသားမပေးတာလဲအဲ့လိုမျိုးမိကုန်နေမေးပြီးမဲ့လဲဒီဆွေးနွေးပွဲမှာတော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့တော့ထဲတွင်းဆွေးနွေးတာမျိုးမတွေ့ရဘူးလေနောက်ထပ်ဆွေးနွေးပွဲတွေတော့ဆက်လုပ်သွားမယ်လို့တော့ပြောတယ်ဒါပေမဲ့တိတိကျကျတော့ပြောသွားတာတော့မရှိဘူးပေါ့နော်နောက်ထပ်ဆွေးနွေးပွဲတွေဒီမလေးရှားနိုင်ငံမှာပြင်ပြင်မယ်ထိုင်းနိုင်ငံမှာပြင်ပြင်မယ်နောက်ထပ်ဆက်လုပ်ဖို့ရှိရလို့တော့သိရပါတယ်ခင်ဗျာ
ဒီလူတွေနဲ့ပတ်သက်လို့ကဘယ်လိုပြောလဲဒုက္ခသည်တွေလို့သုံးလားဒါမှမဟုတ်ရှင်ဒီလူတွေဟာလူကုန်ကူးခံရတဲ့လူတွေလို့သုံးပါလားဘယ်လိုလို့သူတို့အဖြေထုတ်ကြပါလဲ
ဒီလူတွေလောလောဆယ်တော့သူတို့ both people ပေါ့နော်ကြေကနာရေးအကြောင်းရင်းကိုအတိအကျသိဖို့ကတော့ခက်သေးတယ်ပေါ့စီးပွားရေးအရာဒီရွှေကြောင်းနေတိုင်းတဲ့လူတွေရှိတယ်လို့ပြီးတော့ဒီလူကုန်ကူးခံရတဲ့လူတွေလည်းပါတယ်အမျိုးမျိုးပါလေရပါပြီးတော့နိုင်ငံကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလူတွေလည်းဖြစ်နိုင်တယ်လို့မမဘီဒီဒီကန်ဘက်ကလူတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ဒါတွေအသေးစိတ်ကတော့တို့ကထပ်ပြီးတော့တို့လေ့လာမယ်ပြီးတော့ဒီသဘောတူညီချက်အထက်မှာလည်းအကြောင်းရင်းအစစ်အမှန်ကိုတို့ရှာမယ်ပေါ့
နင်းလာတဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်တင်ယူခဲ့တဲ့ VOA Radio တင်ချောက်ကိုစင်လက်ကကိုတောင်းကိုစင်လက်ကိုကိုတောင်းညွန့်ဦးကဆက်သွယ်မေးမြန်းထားတာပါရှင်ဒီဒီနေနဲ့တစ်ဆက်ထဲမှာပဲမြမရေပိုင်နဲ့ထဲကလေးစီးပြင်းရနဲ့ချီပြီးဖမ်းမိခဲ့တဲ့အကြောင်းကိုလည်းတင်ပြပေးပါပါမြမပင်လဲရေပိုင်နဲ့ထဲကလေးစီးပြင်း900ကျော်ကိုမြမရေတက်ကကယ်ဆယ်ပြီးဟိုင်းကြီးကျွန်းတင်ရဝတီရေတက်စခန်းမှာယာယီစောင့်ရှောက်ထားပါတယ်ထိုင်းနဲ့မလေးရှားနိုင်ငံတွေဘက်ကလူကုန်ကူးသူတွေကိုနှိမ်နှင်းလာတဲ့ဒီနောက်ပိုင်းမှာမြမရေပိုင်နဲ့ထဲဝင်လာတဲ့လေးစီးပြေးအရေးနဲ့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အပြည့်အဝအကူအညီပေးဖို့အတွက်လိုအပ်နေပြီလို့လည်းမြန်မာအစိုးရအရာရှိတဦးကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရောလေးစီးပြေးအရေးနဲ့ကင်တွယ်ဖို့အတွက်ထိရောက်တဲ့မူဝါဒတွေရှိနေပြီလားဆိုတာကိုမတင်ကြီးထိုက်ကစုစည်းတင်ပြထားပါတယ်ရှင်။
လူကုန်ကူးသူတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံကိုဥတီသွားရင်ကန့်ကွက်ခွင့်မရဘဲပင်လယ်ထဲမှာမျောပါနေခဲ့တဲ့လေစီးပြေးဒုက္ခသည်900ကျော်တို့ကိုဧရာဝတီတိုင်းဖျားပုံမြို့အနီးကမြမပင်လယ်ပြင်ရေပိုက်နဲ့အတွင်းကနေမြမရေတက်ကထပ်မံကယ်ဆယ်လိုက်ရတာဖြစ်ပါတယ်။ဖျားပုံမြို့ရဲ့အရှိတောင်ဘက်34မိုင်အကွာမြမပင်လယ်ပြင်ပိုက်နဲ့အတွင်းကတောက်ချန်နေမနဲ့6နာရီကယ်ဆယ်လိုက်ရတဲ့လေစီးပြေး928ဦးတို့တဲမှာအမျိုးသမီး80ကျော်နဲ့ကလေးငယ်90လောက်ပါရှိခဲ့တယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒီလူတွေကိုအနည်းဆုံးဖြစ်တဲ့ဟိုင်းကြီးကျွန်းဒညဝတီရေရက်စခန်းမှာခိတ္တထိမ့်သိမ်းဆောက်ရှောက်ထားပြီးတပ်ရဲ့ရိတ်ခါတွေကနေခွဲဝေထောက်ပံ့ပေးနေတယ်လို့သမရယုံညွှန်ကြားရေးမှူးဦးစောထေကပြောပါတယ
်ဟိုင်းကြီးကျွန်းကကျွန်တော်တို့ဒညဝတီရေရက်စခန်းဌာနချုပ်ရှိတယ်အဲ့နေပြီကပေါ့နော်အဲ့မှာကျွန်တော်တို့ဟိုယာယီအဲ့နေပြီအဲ့ခိုင်းကြီးကျွန်းကိုခေါ်သွားတယ်ခဏယာယီထားပြီးတော့သူတို့အခုလောလောဆယ်ဆစ်ဆေးနေနေမှုတွေလုံနေတယ်ဗျလုံနေတော့ပြနေဦးသိရတာကဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုလို့သိရတယ်တချို့ပင်ငလီပေါ့နော်ပင်ငလီကတော့ဟိုဘက်ဒီဘက်ရောနေတယ်အဲ့ဒါလေးတွေတော့တွေ့ရတယ်အဲ့ဒါတော့သူတို့အဲ့မှာပင်ငလီစကားပြောတတ်တဲ့လူတွေကဒါနဲ့ကျွန်တော်တို့ဟိုစစ်ဆေးမှုတွေလုံနေပါလေဟောလုံပြီးရင်သူသက်ဆိုင်ရာသူဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုပါတဲ့အတွက်ဘင်္ဂလားဒေ့ရှ်တန်ယုံကိုကျွန်တော်ဒီမှာရှိတဲ့တန်ယုံနဲ့ဆက်သွယ်ပြီးတော့ဒီကိစ္စကိုဆောင်ရွက်ပါမှာပ
ါလေးစီးပြေဒုက္ခသည်တွေကိုကနဦးမြင်းမြန်းချက်တွေအရာသူတို့ဟာမလေးရှားနိုင်ငံကိုမတ်လနောက်ဆုံးဘက်ကစတင်ထွက်လာပြီးမလေးရှားနိုင်ငံကိုကန့်ကန့်နိုင်ဖို့ပင်လယ်ထဲမှာတလခွဲနီးပါးစောင့်ဆိုင်းခဲ့ရပြီးတဲ့နောက်ကန့်မကန့်နိုင်တဲ့အဆုံးလူကုန်ကူးသူတွေနဲ့ပင်လယ်ပြင်မှာလမ်းခွဲပြီးဌာနေကိုပြန်လာခဲ့ကြတာဖြစ်တဲ့အကြောင်းမြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်လန်ခီမှာလေစီးပြေး90လောက်တည်ဆုံခဲ့ကြရတယ်လို့လဲလေစီးပြေးဒုက္ခသည်တွေကိုကိုကားဖော်ပြထားပါတယ်။ဒီလအတွင်းမှာပဲရခိုင်ပြည်နယ်ကမ်းလွန်ပင်လယ်ပြင်မှာလေစီးပြေး200ကျော်တို့ကိုမြန်မာဘက်ကကယ်ဆယ်ထားရပြီးတည်င်းတစ်ပတ်လောက်ကြာမှာအေယာဝတီတိုင်းကမ်းလွန်ပင်လယ်ပြင်မှာဒုတိယကြိမ်ထပ်ပြီးကယ်ဆယ်လိုက်ရတာကြောင့်လေစီးပြေးဒုက္ခသည်1000နီးပါးရှိခဲ့ပြီးဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတို့ကနိုင်ငံတွင်းလူမောင်ခိုကူးသူတွေကိုတင်းတင်းကြပ်ကြပ်ဖြိုခွင်းနှိမ်နင်းနေတာကြောင့်ကန့်ကလို့မရပဲပင်လယ်ပြင်မှာမျောပါနေကြတဲ့လေစီးပြေးဒုက္ခသည်တွေမြမကန်းလွန်ပင်လယ်ပြင်မှာနောက်ထပ်တွေ့လာရနိုင်တဲ့အခြေအနေတွေကိုမြမအစိုးရဘက်ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအကူအညီပေးမှုတွေလိုတယ်လို့လည်းသမရယုံရဲ့ညွှန်ကြားရေးမှူးဦးစောထေကပြောပါတယ်
information exchange ပေါ့ information exchange မှာကျွန်တော်တို့ဒီ လီလီသွားလာတဲ့အားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပူပေါင်းဆောင်ရွက်ဖို့ပေါ့နော်။တရင်ချက်လက်တွေဖလှယ်ဖို့ထွက်သွားတယ်ဟိုပြင်လိုက်တယ်။ဒါမျိုးမှာနိုင်ငံချင်းချင်းပူပေါင်းဆောင်ရွက်မှုတွေကျွန်တော်မြင့်တင်ဖို့လိုပါတယ်။နောက်တစ်ချက်ကခုနလိုဖြစ်တဲ့အချိန်မှာဟိုသက်ဆိုင်ရာနိုင်ငံပေါ့ဥပမာဘင်္ဂလားဒေ့ရှ်နိုင်ငံကသူ့နိုင်ငံသားတွေစစ်စစ်တာမှန်ကန်တယ်ဆိုရင်အဲမှန်ကန်ပြီဆိုတာနဲ့သူ့ verification ပြီးပြီဆိုတာနဲ့သိကြပြီဆိုတာနဲ့သူ့နိုင်ငံသားတွေကိုအမြန်လုံးပြန်ခေါ်ပေးဖို့ပေါ့နော်။ဘာကြောင့်လဲဆိုတော့သက်ဆိုင်ရာကျွန်တော်တို့နိုင်ငံမှာလည်းဒါကလူသားချင်းစာနာတော်တော်မှုရတာပြီးနေရတော့လဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့ပြည်သူလူထုရဲ့တဘောသားရှိတယ်ပေါ့နော်။နောက်ကျွန်တော်တို့နိုင်ငံရဲ့ဟိုစင်ရနမမှုပေါ့နော်အနေဆုံးမှာကြာနေတဲ့အနေအထားမှာကိုယ်နိုင်ငံသားတွေတော်မှဒီလိုမျိုးစားဝတ်နေရေးပေါ့လေဒီကိစ္စမှာခက်ခဲရှိနေတဲ့အချိန်မှာဒီလိုမျိုးရေရှည်ပြီးတော့ကျွန်တော်တို့ထောက်ပံ့ကူညီပေးဖို့ဆိုတာခက်ခဲရှိတယ်။အဲ့တော့နိုင်ငံကအဖွဲ့အစည်းတွေအနေနဲ့လည်းကျွန်တော်တို့ကလူသားချင်းစာနာထောက်ထားမှုပေါ့နော်ဒီပေါ်မှာအပြည့်အဝပေးဖို့လိုပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့သတင်းဖတ်ရခိုင်ကမ်းလွန်မှာကက်တင်လိုက်ရသူ208ဦးတို့ထဲမှာတော့200ရုပ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့နိုင်ငံသားဟုတ်မဟုတ်စီးစစ်နေစေဖြစ်ပါတယ်။ဒီဒေတာတွေလှည့်စည်းပြေဒုက္ခတွေပြဿနာဖြစ်ရှင်းနိုင်ရေးတမရဦးသိန်းစိန်နဲ့ကုလအတွင်းမှုချုပ်ရဲ့အထူးအကြံပေးမစ္စတာဘီဂျင်းနံပြားတို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တော့ကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဒေတာတွေနိုင်ငံတွေရဲ့တရားမဝင်အလို့သမားအရေးကိုထိတိရောက်ရောက်ကင်တွယ်ဖို့မြန်မာဘက်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံဘက်ကတော့မြမပင်လေပြင်အတွင်ရောက်လာတဲ့လှေစည်းပြေဒုက္ခတွေကိုကယ်ဆယ်ပြီးတက်ဆိုင်ရာနိုင်ငံတွေစီပြန်လည်ပို့ဆောင်ရေးဆောင်ရွက်မှာဖြစ်တယ်လို့ဒီလလေပိုင်းကကြေညာလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်
။ဤထိုက်ပါရှင်မတင်ဤထိုက်ပါရှင်အခုတော့တအောင်ပလောင်တိုင်းရင်းသားညီလာခံရဲ့ရွှေဆိုင်မှုကိုတင်ပြသွားချင်ပါတယ်။မြမအစိုးရကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒူဩကထဝင်းကြီးဦးအောင်မင်းကနေတအောင်းပလောင်လွတ်မြောက်ရေးတပ်ဖွဲ့ကိုညီလာခံတက်ခွင့်မပြုဖို့တိုက်တွန်းချက်ကြောင့်အခုမေလကုန်မှာကျင်းပဖို့လုပ်တဲ့ညီလာခံကိုရက်ရွှေ့ဆိုင်လိုက်တယ်လို့ပြောပါတယ်။ဒီအခြေအနေကိုစုံစမ်းထားတဲ့သတင်းထောက်နိုင်ကုန်းအင်ကနေအခုလိုသတင်းပေးပို့ထားပါတယ်ရှင်။
မေလကုန်ပိုင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့
ကုချုံခွင့်ရဒေတာမှာတိုက်ပွဲဖြစ်ပွားတာလေ
ရွှေဆိုင်လိုက်ပြီးဖြစ်ပါတယ်ဒီလိုရွှေဆိုင်လိုက်တာဟာပလောင်လက်နက်ကန်ဖွဲ့ဖြစ်တဲ့ TNL တောင်းပလောင်လူမျိုးရေးတပ်ဖွဲ့ကိုညီလာခံတိုက်ခွင့်မပြုဖို့အစိုးရဘက်ကနေပြောဆိုဖိအားပေးခဲ့တာကြောင့်လို့ညီလာခံကျင်းပရေးကော်မတီအသွင်းမှုမိုင်းမျိုးအောင်ကအခုလိုပြောပါတယ်
ကျွန်တော်ကညီမညီလာခံကျင်းပမယ်ဆိုရင်တောင်းနိုင်ငံရေးဖွဲ့စည်းတဲ့အားလုံးပေါင်းဖို့ကျင်းပပေါင်းဖို့ရှိနေပါတော့နော် TNLA ဘက်ကပေါင်းဖို့ကတော့အဆင်ပြေသေးဘူးကျွန်တော်က GPWD နဲ့ Warming နဲ့တမိတဲ့အချိန်မှာ Warming ကပြောတယ် CIA တွေကမသိသေးတော့ဘူးပေါ့အဲ့လိုဖြစ်တဲ့ခါကျတော့ကျွန်တော်ကျွန်တော်ကပြောလည်းမပါဝင်နိုင်သေးတဲ့အနေအထားမျိုးရှိနေတဲ့ခါကျတော့ဖြစ်ဆိုင်နေရခြင်းဖြစ်တာပေါ့နော်
တောင်းပလောင်တိုင်းသားညီလက်ခံကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်လက်ဖြင့်ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဥက္ကဋ္ဌဦးမောင်ကျော်နဲ့မန်တုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတာအိုက်မုံတို့ကနေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဥက္ကဋ္ဌဦးအောင်မင်းထံတင်ပြခဲ့ရမှာအစိုးရအနေနဲ့ညီလက်ခံကျင်းပရေးကိုခွင့်ပြုပေမဲ့လည်း TNL ဖွဲ့ကမဖိတ်ကြားဖို့ပြောဆိုခဲ့တယ်လို့မိုင်းမျိုးအောင်ကခုလိုပြောပါတယ
်ညီလက်ခံလို့ကတော့သူတို့ကသဘောတူတယ်ပါပေးတယ်ပေါ့နော်ဒါကတော့သူတို့ကန့်ကွက်ဆရာမရှိဘူးဒါပေမဲ့အဲ့ဒီ TNL ကိုဖိတ်တဲ့ကိစ္စကတော့သူတို့ကတော်တော်ဆေးတော့မဖိတ်နိုင်အောင်ဖိမောက်သူအလိုပြောလာတယ်
ဝန်ကြီးအောင်မင်းနဲ့လွတ်တော်သွေးဆုံဆွေးနွေးခဲ့သူမန်တုံမြို့နယ်ပြည်သူ့လွတ်တော်ကုသလေဥတာအိုက်မုံကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားပေးတာမျိုးတော့မရှိခဲ့ပါဘူး TNL ကိုမဖိတ်ဖို့ဝန်ကြီးအောင်မင်းရဲ့ပြောကြားချက်ဟာလက်ရှိငြိမ်းချမ်းရေးကြိုးပမ်းချက်နဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေပေါ်မေးခွန်းထုတ်စရာတခုလို့တောင်းပန်လို့လူမျိုးရေးတပ်ဖွဲ့ရဲ့အသွင်းမူမိုင်းဘုံကျော်ကအခုလိုပြောပါတယ်
ဒီလိုခွင့်မပြုဘူးဆိုရင်တော့အတိအကျငြိမ်းချမ်းရေးကြိုးပမ်းဆောင်ရွက်နေတယ်ပြည်ပြောင်းလဲမှုလုပ်နေတယ်ဆိုတဲ့ခါတွေကဒါတော်တော်လေးကိုမေးခွန်းမေးစရာတွေဖြစ်နေတယ်။အမများဖြစ်စရာဖြစ်ပါလေ။ကျွန်တော်တတ်မဲ့လူခုနဲ့ပေါင်းစုံအောင်သူတို့ကမကြိုက်ဘူးမနစ်ဘူးတော်တော်ဆူရင်လည်းတော်တော်ရှိသလားကျွန်တော်စားဖြစ်ကျွန်တော်တို့အမျိုးမျိုးကိုမေးခွန်းဖြစ်စရာရှိပါတယ
်။ TNL တအောင်ပလောင်တပ်ဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမှာခြေပြုပြီးတော့မြန်မာစစ်တပ်နဲ့စစ်ရေးရသင်းမာနေတဲ့အခြေအနေမှာရှိနေပါသေးတယ်။ဒီကနေ့မနေ့နဲ့မနေ့ကလည်း TNL တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားရှမ်းပြည်နယ်သိန်းနီမြို့နယ်ဘက်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အခုဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းတွေကိုတော့ DNL ဖွဲ့ရဲ့သွေးမှုမိုင်းဘုံကျော်ကအခုလိုပြောပါတယ
်။ကျွန်တော်တို့ဒီသိန်းနီနဲ့ကိုလုံးကြားမှာရှိတဲ့ကျွန်တော်တို့ရဲ့ဒီဘာ6လအခောင်းတိုင်ရင်ချက်ချက်ပြည့်အခြေဆိုင်တဲ့ဒေတာပါ။ဒီမနေ့ကလည်းဖြစ်တယ်ဒီမနေ့လည်းဖြစ်နေတော့မယ်။
တိုက်ပွဲကြောင့်ထိခိုက်ကြဆိုးမှုကတော့တီးခြားတီးပြူးချက်မရှိသေးပါဘူး။ let you type webship one in Yamatamarone, Taumulang Tapuadija, see ye teman and mochin de go, Taumulang Yilagangani, Nilan Shaf with Bido, Ninja Yashiao, Napasalongo, Tonga Pirabu, Season She de Lule, Palang Yilagan Chimba Ye Comedy, Twinmu, Mimu Anga Piovare, Yilagan Chimba Ye Comedy in it, Taumulang Poisonga, Pawe Mata, She said Lungans in the Chama County Poyama, a simbi Chomu Melule, Mimu Anga Piovare. လက်ရှိအချိန်တွေကတော့အစိုးရနဲ့တီအန်လေလေတို့အကြားအပြစ်ခရစေးရေးအတွက်တွေ့ဆုံဆွေးနွေးမှုတစုံတရာမရှိသေးတယ်လို့ UWSA တောင်းပလောင်တိုင်းသားညီလာခံကျင်းပဖို့အတွက်ရှမ်းမြင့်နဲ့23မြို့နယ်ကတောင်းပလောင်လွှာတီးတီးကကုစလေပေါင်း800ကျော်ကိုဖိတ်ကြားဖို့စီစဉ်သားပြီးညီလာခံမှာလက်ရှိနိုင်ငံရေးငြိမ်းချမ်းရေးစာပေရင်ကျေးမှုစတဲ့အချက်ဆက်ချက်ကိုအဓိကထားဆွေးနွေးသွားဖို့ရှိတယ်လို့လည်းသိရပါတယ်အခုလို့ဆိုရပက်ကနေတီအန်နယ်လီတောင်းပလောင်လူမျိုးရေးတပ်ဖွဲ့ကိုညီလာခံတပ်ခွင့်မပြုဖို့စိုက်တွန်းပြောဆိုမှုတွေကြောင့်အခ
6နိုင်ကုန်းအိမ်ပါရှင်။အခုတော့ကိုကန့်ဘက်ကစစ်ရေးတင်းမာမှုအခြေအနေကိုကြည့်ရအောင်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ထဒေသရဲ့မြို့တော်လောက်ကင်မြို့မှာအခုဆိုအရင်ကနှီးပါပြန်လဲတည်ငြိမ်စပြုလာပြီးအစိုးရယုံဌာနတွေနဲ့ဈေးတွေပြန်လဲဖွင့်လှစ်နေပါပြီ။ဒါပေမဲ့လည်းတိုက်ပွဲတွေကတော့လုံးဝရပ်တန့်မသွားသေးပဲကိုကန့်ဒေတာမြောက်ပိုင်းကနေဒီရပ်ပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်စေပါ။ကိုကန့်ဒေတာရဲ့နောက်ဆုံးအခြေအနေကိုကိုမိုးစွာကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာတိုက်ပွဲဖြစ်ပွားတာလေးလနှီးပါကြာမြင့်လာပြီးအစိုးရစစ်တပ်ကနယ်မြေဒေတာအတော်များများကိုပြန်လဲထိန်းချုပ်နိုင်ပြီဖြစ်တာကြောင့်အခုဆိုရင်လောက်ကင်မြို့ဟာပြန်လဲတည်ငြိမ်စပြုလာပြီဖြစ်ပါတယ်။လောက်ကင်မြို့ရဲ့လက်ရှိအခြေအနေကိုအဲ့ဒီမြို့ကိုတွားရောက်အလုပ်လုပ်ကင်နေသူတဦးကအခုလိုပြောပါတယ်။
တော့ကရှင်ရတာပုံမှန်ဒီမှာလို့ရှင်နေပြီဘောကလည်းအရင်ကြီးလို့တော့ဒါအစီအရာတွေအနည်းငယ်တော့မရဘူးအဲ့ဒါဒီစားဈေးလည်းဈေးနေဆိုတော့ဈေးတွေစုစုဖွင့်နေပြီစိုးစားနေဖွင့်နေပြီအဲ့လပိတ်ဆိုင်ကကျွန်တော်လည်းဥလပိတ်ဆိုင်မှာလပိတ်ဆိုင်လေးကတစ်ခါတစ်ခါရှိတယ်အဲ့ဒါလေးလည်းဖွင့်နေကြတော့လာနေကြတော့ငန်းကားတွေလည်းကြီးနေကြတယ်သူကလည်းအလုံးဒီပါပြန်ဖွင့်နေပြီဟိုလာဝါသာရှိပြီအကုန်လုံးစုလို့လုံးဝတော့လည်းရအောင်အဲ့ဒါကတည်းကနေတောင်းမစီတာကလေးတွေအဲ့ကျောင်းစစ်ကလေးတွေမှာဖြေလိုက်ရတဲ့ကလေးတွေကြံနေတာရှိတယ်။အဲ့ကလေးတွေကြံတယ်။ဟုတ်ပါ။ညမတော့မိန်းတော်ထုတ်တော့ညတော့ဟိုတင်းချီပေါ့ထုတ်။ဒီတဲ့နေကတော့ပုံမှန်ပဲသွားလာတယ်
။လောက်ကင်မြို့မှာအခြေအနေတည်ငြိမ်လာပြီးဖြစ်ပေမဲ့ကိုကန့်ဒေတာမြောက်ဘက်ပိုင်းမော်ထိုက်ဒေတာဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကြားသိရကြောင်းဆက်ပြောပါတယ်
။မော်ထိုက်လို့ဘာလို့ပတ်တော့ကျိုးတန်ကြတာပဲလို့ဟိုပေါ့သူတို့မပြီးသေးဘူးပေါ့နည်းနည်းပါးပါးတော့ဟိုနာနေနာကြံနေတဲ့ပြောတယ်ကြတယ်လောက်ကင်ဘက်ကတော့ဘာမှမကြတော့ဘူ
းကိုကန့်တပ်ဖွဲ့ဖြစ်တဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကပြောရေးဆိုခွင့်ရှိသူဦးထွတ်မြတ်လင်းကတော့နေချမ်းမှတ်တိုင်အမှတ်138အနီးမှာတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့ပြောပါတယ
်မနေ့ရောကနေ့တနေ့ရောကတိုက်ပွဲဖြစ်ပါတယ်ဆိုတော့ PB111311 okay အဲ့မှာဖြစ်တာပါဒီကတနေ့ရောကနေ့စပြီးတော့ဖြစ်တာကဒီနေ့အထိဖြစ်တယ်ပြောရယ်
ကိုကန့်ဒေတာတိုက်ပွဲတွေဟာ MNDAA ကဖေဖော်ဝါရီလ9ရက်နေ့ကတိုက်ခိုက်ခဲ့တဲ့နောက်စတင်ခဲ့တာဖြစ်ပါတယ်တိုက်ပွဲစတင်ပြီး3ရက်ကြာဖေဖော်ဝါရီလ12ရက်နေ့မှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ခဲ့ရတယ်လို့ဖေဖော်ဝါရီလ18ရက်နေ့မှာအရေးပေါ်အခြေအနေကြေညာပြီးစစ်အုပ်ချုပ်ရေးအမိန့်ကိုလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်စစ်အုပ်ချုပ်ရေးကာလရက်90ပြည့်ပြီးချိန်မှာကိုကန့်ဒေတာအခြေအနေဟာမတည်ငြိမ်သေးတာကြောင့်ဒီလ18ရက်နေ့မှာစစ်အုပ်ချုပ်ရေးတပ်တန်းကိုနောက်ထပ်ရက်90ထပ်မံတိုးမြင့်ထားပါတယ်လေးလာနီပါကြာမြင့်လာတဲ့ကိုကန့်ဒေတာတိုက်ပွဲကာလအတွင်းမှာတိုက်ပွဲပေါင်းအနည်းဆုံးအကြိမ်250ကျော်ဖြစ်ပွားခဲ့ပြီးအစိုးရစစ်တပ်ဘက်ကစစ်သည်120ကျော်ကြာဆုံးပြီး350ကျော်ဒဏ်ရာရရှိခဲ့ကြောင်းနဲ့ကိုကန့်တပ်ဖွဲ့ဘက်ကအလောင်း90ကျော်နဲ့လူ20ကျော်ကိုဖမ်းဆီးရမိကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ29ရက်တောက်ကြနေ့ညအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 24 25 32 50တို့အပြင် line length meter 190တို့ကပါတိုးချက်ဖန်ယူနိုင်ရအစဉ်နိုင်ပါတယ်ရှင်အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့သတင်းပတ်စင်ကန္တာတွေထဲမှာတော့အမျိုးသမီးကန္တာ၊သုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့တိပ်ပံနဲ့နီးပညာကန္တာမှာတော့တောင်တူလယ်သမားအများစုနေထိုင်တဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးတိုးတက်ဖို့ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုတဘာဝပဝင်းကျင်ဆိုင်ရာစိုက်ပျိုးရေးပညာရှင်ဒေါက်တာချွန်းဝင်းကအခုလိုပြောကြားပါဗျာ
concept လောက်တည်းကကျွန်တော်တို့ green revolution နေတဲ့ဒီဆိုင်ရာဆန်မတူတွေမှာ EV ကနေပို့လိုက်တဲ့စကားတွေကိုကျွန်တော်တို့ရာကျော်စကားစပြုတဲ့စကားတွေကစပြီးတော့ဒီနေ့ထိကျွန်တော်တို့က
တိုင်းပါဟုတ်ကဲ့ပါအခုတော့ဒီကနေ့ရရဲ့ပတ်စင်ကဏ္ဍတွေထဲမှာအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးမှာပါရှင်'Cause it only serves to make me more determined to achieve my final goal.
ဟာလုံလုံကအခု YCD လို့တို့ကခေါ်ရဲပါနော်ရှိတဲ့အရှာလူငယ်ကောင်းဆောင်ရှိရှိဆောင်ရွက်ရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်နေတယ်ဆိုတော့ဒီအစီအစဉ်ကြောင်းနည်းနည်းရှင်းပြပေးပါလားရှင
် YCD ကပေါ့နော်ဒီအမေရိကန်နိုင်ငံခြားရေးဌာနနေပြီးတော့ပြုလုပ်တဲ့အစီအစဉ်တစ်ခုဟုတ်ပါတယ်ရှင်ဒီကကျမတို့ဒီ Washington မြို့တော်မှာအရှိတောင်အရှာနိုင်ငံတဲ့ရာဒီမြန်မာလူငယ်တွေကိုသူတွေခေါ်ပြီးတော့ပေါ့နော်ပြုလုပ်ပေးတဲ့အစီအစဉ်တစ်ခုဖြစ်ပါတယ်ရှင
်ဟုတ်ကဲ့လူငယ်တွေကိုအခုလိုမျိုးပေါ့နော်ဒီကောင်းဆောင်မှုတင်တဲ့နေအတွေ့အကြုံတွေပေးတယ်ဆိုတဲ့အခါကျတော့ဘယ်လိုအတွေ့အကြုံတွေပါလဲရှင်
တချို့တင်တန်းသူတင်တန်းသားတွေကြတော့ဒီမြန်မာနိုင်ငံမှာဆိုလို့ရှင်သူတို့တွေစီးပွားရေးကန္တာနဲ့လှုပ်ဆောင်နေတဲ့လူတွေဆိုလို့ရှင်ဒီမှာသူတို့တွေစီးပွားရေးနဲ့ပတ်သက်တဲ့ပညာရပ်တွေကိုသူတို့ကတင်ကြားခိုင်းတယ်နိုင်ငံရေးမှာပါဝင်လှုပ်ရှားနေတဲ့လူငယ်တွေဆိုလို့ရှင်ဒီမှာနိုင်ငံရေးနဲ့ဆက်နွယ်တဲ့ပညာရပ်တွေကိုသူတို့တွေတင်ကြားခိုင်းတယ်ကန္တာလိုက်ပေါ့နော်သူတို့တွေလှုပ်ဆောင်နေတဲ့ပုံမှာမူတည်ပြီးတော့ဒီမှာအလုံးပေါ့ပညာတင်ကြားခွင့်ပေးပါတယ
်ဟုတ်ကဲ့အဲ့တော့ဖလောက်လုံလုံကရောပေကန္တာကနေပြမမြန်မာနိုင်ငံမှာလှုပ်ဆောင်ရပါလိမ့်ရှင
်ကျမကတော့မြန်မာနိုင်ငံမှာ civic education လို့ခေါ်ရပေါ့နော်ဒီနိုင်ငံတိုင်းတည်တည်တည်ထိုက်တဲ့ဘာသာရပ်ကိုတင် जा ပြီးနေတဲ့လုပ်ငန်းပေါ့ကျမလှုပ်ဆောင်နေပါလိမ့်ရှင်ဒီတင်တန်းကိုကျမတို့ပေါ့နော်ဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မကျွန်မတို့လုပ်တယ်ကျွန်မတို့ခုထိပေါ့နော်လှုပ်ဖြစ်နေတဲ့ဟာကြောင့်ကျွန်မတို့ရဲ့ပြိတ္တပေါ့နော်ကျွန်မတို့အဓိကလူငယ်တွေကဘယ်လိုလူငယ်တွေလဲဆိုတော့ဆက်တန်းအောင်ပီတာလူငယ်တွေပြီးတော့ဘွဲရပြည့်ရဲ့လူငယ်တွေပေါ့တခြားဒီနိုင်ငံခြားပညာရပ်ကိုဆက်သက်ချင်သေးတယ်ဆိုတဲ့လူငယ်တွေပြီးတော့တခြားပညာရပ်ကိုလေ့လာချင်တဲ့လူတွေပြီးတော့ဒီ civic education ဆိုတဲ့ဟာကိုလူသားတိုင်းတည်တည်နေဆိုတဲ့ဟာတွေကိုနားလေတဘောပေါက်တဲ့လူငယ်တွေပေါ့နော်လောလလတ်သူတို့ရေအရင်ပြီးတော့ကျမတို့တင်တန်းပေးနေရဟုတ်တယ်ရှင်ပြီးတော့အခုကျမတို့နောက်ထပ်ပေါ့နော် IDP camp နေမှာလိုက်လံပေးမဲ့တင်တန်းကြတော့ကျမတို့တခြားပေါ့နော်ပညာရေးချင်းတွေကန့်တတ်တဲ့ဟာတွေမရှိဘူးကျမတို့အားလုံးလူငယ်မှန်တမျှအားလုံးကိုပေးမယ်ဆိုပြီးတော့ကျမတို့လှုပ်ထားပါတယ်ရှင
်အဲ့တော့ဒီ IDP စခန်းနေမှာဘယ်လိုအကြောင်းအရာတွေကိုဦးစားပေးပြီးတော့တင်ပြလဲရှင
်ကျမတို့အခု IDP တင်တန်းပေးဖို့အတွက်ပေါ့နော်လူငယ်မှန်တမျှကိုတင်မယ်ဆိုတော့ကျမတို့သူတို့ကိုတင်မယ်တင်ခန်းစာရေးကြတော့အခုဗာလဲဆိုတော့နိုင်ငံရေးအခြေအနေအရပေါ့နော်ကျမတို့ဒီငင်းချမ်းရေးနဲ့ပဏိပခဆိုတဲ့ကန္တာပေါ့နော်အဓိကအားဖြင့်ဘယ်လိုမျိုးဆက်ဆက်ညီနိုင်လဲဆိုတာဘယ်လိုမျိုးလဲဆိုတဲ့အခန်းကန္တာတွေပါမယ်ပြီးတော့အမျိုးသမီးတွေရဲ့အခွင့်အရေးတွေပါမယ်ပြီးတော့ စစ်မှန်တဲ့ပေါင်းပြောင်းလဲမှုဆိုတာပါလဲပေါ့သူအခွင့်အရေးဆိုတာဘယ်လိုမျိုးလဲဆိုတာဟာသူတို့တွေတည်တံ့တည်ထိုက်တယ်ဆိုပြီးတော့ပေါ့နော်ကျမတို့ဒီဟာတွေကျမတို့ထည့်ထားတယ်ပြီးတော့တရားဥပဒေစိုးမိုးရေး rules of law ဆိုတဲ့ဟာတွေကျမတို့ထည့်ထားတယ
်ခုလိုဒီတင်နန်းတွေပေးတဲ့နေရာမှာပေါ့နော်အမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုတင်နန်းတွေပို့ချပါလဲရှင်
အမျိုးသမီးအခွင့်အရေးနဲ့ပတ်သက်ပြီးတော့ကျမတို့ပထမအနေနဲ့ပေါ့နော်ကချင်ပြည်နယ်ဆောက်ဝင်တဲ့အချိန်မှာအမျိုးသမီးနဲ့အမျိုးသားဒီကြမ်းမတန်းတူညီမှုဆိုတာဘာလဲဆိုတော့အချက်လောက်ပဲပေါ့နော်ကျမတို့တင်ပြလို့ရတာပေါ့တကယ်အမြင်ဖွင့်တဲ့အပိုင်းကနေအရင်စနေပါတယ်ရှင်ကျမတို့ဟုတ်
အဲ့တော့ဒီနိုင်ငံသားတွေအခွင့်အရေးနဲ့ပတ်သက်ပြီးတော့နှိုးကြမှုရှိစီဖို့လူငယ်တွေကိုပြည့်စုံပြောထောင်တဲ့နေရာမှာဘယ်လိုခက်ခဲတွေမြင်ရပါလဲရှင
်အဓိကသူတို့စီမှာgeneral knowledge မရှိထွေထွေဘ ഹു ဒုတာအဲ့ဒီဟာကကျမတို့တင်ကြတဲ့လူအပေါ်မှာလဲပေါ့နော်အရင်အခက်ခဲဖြစ်စီတယ်သူတို့မေးလိုက်တိုင်းဘာမှမသိဘူး RIGHT right ဆိုတော့အခွင့်အရေးဆိုတာတခုကိုပေးဖို့အတွက်အများကြီးအချိန်ယူရတာပေါ့နော်အဲ့ဒီဟာတွေပြီးတော့အခုကျမတို့2017နောက်ပိုင်းဒီမိုကရေစီနိုင်ငံကိုရောက်ပြီဆိုတော့ပြောနေကြတယ်ဒါပေမဲ့အဲ့ဒီဒီမိုကရေစီဆိုတဲ့ဝါဟာရကိုအဓိကအားဖြင့်လူငယ်တွေပေါ့နော်ဒီမိုကရေစီဆိုတာကိုတော့သိရတယ်ဒါပေမဲ့ဘာလဲဆိုတာနားမလည်ဘူးအဲ့ဒီဟာတွေကိုရှင်းပြဖို့အတွက်ကျမတို့အချိန်အရန်ယူရတယ်ဒါမျိုးတွေရှိပါတယ
်အခုလိုလူငယ်တွေကိုပို့ချရမှာအတွေ့အကြုံလေးနည်းနည်းရှင်းပြပေးပါလားရှင
်ကျမတို့တင်ဒန်းပေးတဲ့သူအနေနဲ့ပေါ့နော်ပေးလိုက်တဲ့တင်ဒန်းသူတင်ဒန်းသားတွေကဘလောက်ထိပေါ့နော်သူတို့တွေတိုးတက်လာလဲဆိုတဲ့ဟာတွေတခါတည်းမျက်စိနဲ့ကြည့်ရုံတော့မသိဘူးပေါ့နော်ဒါပေမဲ့ကျမဘာကိုတတိယလဲဆိုတော့ကျမတို့ဒီအခွင့်အရေးအကြောင်းပေါ့နော်တင်တဲ့အချိန်မှာလူသားတိုင်းကပေါ့နော်ဒီပွင့်လင်းစွာပေါ့နော်ပြောဆိုဆက်ဆံလို့ရတယ်အဲ့ဒီအခန်းကဏ္ဍကိုကျမတို့တင်တယ်ပေါ့နော်အဲ့ဒီအချိန်မှာကလေးတယောက်ကကျမတို့ပူတော်အောင်မှာပေါ့တင်တဲ့တစ်ခုမှာသူကဘာပြောလာလဲဆိုတော့ဒါဆိုရင်နဲ့သူတို့စီမှာဖြစ်တဲ့ကြောက်နဂါပြဒနာဟုတ်တဲ့သူပွင့်ပွင့်လင်းလင်းပေါ့နော်ပြောဆိုလို့ရပြီဆိုလို့ရှင်နဲ့ပုပ္ပွင့်နည်းနည်းဒီအောင်အစိုးရကိုတက်ခံလို့လို့ရလားတဲ့ပြောလာပါဘောနော်သူရဲ့အတွေ့အခေါ်တွေကကြောင်းလဲလာဆိုတဲ့ဟာကိုမြင်နေချားလူငယ်တွေကြဘယ်လိုမျိုးကြောင်းလဲလာလဲဆိုတော့ပညာမတင်ချင်တော့ဘူးဆိုတဲ့လူငယ်တွေသူတို့တွေပညာဆက်တင်ချင်လာတယ်နိုင်ငံခြားပညာရက်ကိုမဟုတ်ဘူးပေါ့မြန်မာနိုင်ငံမှာပဲဘယ်တင်တန်းကိုတက်ရင်ကောင်းမလဲဆိုတာမျိုးတွေမေးလာတဲ့လူတွေခလေးတွေရှိလာတယ်ပေါ့နော်ပြီးတော့ကျွန်တော်တို့ဘယ်မှာပါဝင်လှုပ်ရှားရင်ကောင်းမလဲပေါ့နော်ကျွန်တော်တို့နိုင်ငံအတွက်ဘာတွေကူလှုပ်ပေးရင်ကောင်းအောင်မလဲပေါ့အခုလာမဲ့ဒီရွေးကောက်ပွဲဆိုရင်ကျွန်တော်တို့ဘာတွေလှုပ်ရမလဲပေါ့ရွေးကောက်ပွဲမှာကျမတို့ဘယ်ရှူတောင်းကနေကျမတို့ပါဝင်တင့်တယ်လဲဆိုတာဟာမျိုးတွေပေါ့နော်သူတို့တွေအဲ့လိုမျိုးတွေမေးလာတဲ့ဟာတွေရှိလာတာပေါ့အမြင်ပွင့်လာတယ်ပေါ့နော်ဘယ်အရာမှမဆိုရှူတောင်းပေါင်းဆောင်မှာသူတို့တွေတိလာတယ်အရန်ကိုသူတို့တွေထက်မြက်လာတယ်လို့တော့မဆိုလို့ပေါ့နော်ဒါပေမဲ့သူတို့တွေရဲ့အမြင်တွေပြောင်းလဲလာတဲ့ဟာတွေကျမတို့အနေနဲ့ပေါ့နော်မွန်မြတ်တဲ့ပြောင်းလဲခြင်းလို့ခေါ်နိုင်ပါတယ်
ဟုတ်ကဲ့ဖလောက်လူနိုးရဲ့အဖွဲ့အစည်းက
ကျမတို့အဖွဲ့အစည်းကအင်းဆန်လို့ခေါ်ပါတယ်နောက်ဆုံး education network ဆိုပြီးတော့ကျွန်တော်အ
ဲ့ဒီမှာနောက်ဆုံးဆိုတာလေးနည်းနည်းရှင်းပြပေးပါလားရှင
်နောက်ဆုံးဆိုတော့ဟာကဒီကျွန်တော်တို့ကချင်မနောကတဲ့အချိန်မှာပေါ့နော်မနောကိုရှေ့ကပေါ့နော်ဥဆောင်တဲ့လူနည်းရှိပါတယ်အဲ့ဒီဥဆောင်တဲ့လူတွေကိုကျွန်တော်တို့နောက်ဆုံးဆိုပြီးတော့ကချင်နေရပေါ့နော်အရန်ကိုတန်ဖိုးထားရပေါ့နော်မနောကတာဟုတ်လားအရန်တန်ဖိုးထားဒီဥဆောင်တဲ့လူကိုနောက်ဆုံးဆိုပြီးတော့ကျွန်တော်တို့ခေါ်တယ်အဲ့ဒါလိုပဲကျွန်တော်တို့ရဲ့အဖွဲ့အစည်းကလည်းကချင်ပြည်သူပြည်သားတွေအတွက်ပေါ့နော်ပထမဦးဆုံးတော့ပညာရေးမှာဦးဆောင်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုပြီးတော့ယူဆထားပါပေါ့နော်အဲဒါကြောင့်ကျမတို့ဒီနာမည်ကိုမဲ့ယူခြင်းဟုတ်ပါတယ
်ကျမနောက်ဆုံးမိချင်တာကအခုဖလတ်လူမျိုးတို့ဒီအမေရိကန်ပြည်ထောင်စုဒီခီးစင်နဲ့ဆုံးသက်တော့မှာပေါ့နော်ဒီလာမယ့်တင်းလာနေဆိုလို့ရှိရင်ကျမတို့ဥပမာနဲ့လေဒီအင်ဗျူမှာဒီမြန်မာလူငယ်တွေပါဝင်ပေါ့နော်ရှီတောင်အရှလူငယ်တွေတွေ့ဆုံမှုရှိတယ်ဆိုတော့ဒီခီးစဉ်ကနေပြတော့နော်တော်တော်လေးကိုအတွေ့အကြုံရသွားလိမ့်မယ်လို့ထင်ပါတယ်အဲ့တော့ဒီခီးစဉ်အပြီးပေါ့နော်မြန်မာနိုင်ငံကိုပြန်တဲ့အခါကျတော့ကိုတိလာတဲ့ကိုအတွေ့အကြုံတွေကိုဘယ်လိုပြန်ပြီးတော့မြန်မာနိုင်ငံမှာမျှပေးပါမလဲရှင
်ကျမဒီကနေပြန်ရင်ကျမကတင်တန်းနေပေါ့နော်မနာမနေဆက်တိုက်တင်တန်းတက်ပေးရမယ်အဲ့လို့ဆိုတော့ကျမကဒီအမေရိကန်ပြည်ထောင်စုမှာလက်တွေ့ကြကြလှုပ်ဆောင်နေရပေါ့နော်ပွင့်လင်းမြင်သာစွာဖြစ်နေတဲ့နိုင်ငံရေးအခြေအနေအကြောင်းတွေကိုကျမတော်ပြောဖြစ်မှာပါအဓိကအားဖြင့်ကျမတို့ဒီအရှေ့တောင်အာရှနိုင်ငံ လူငယ်တွေဒီမှာတွေးဆောင်ခွင့်ရတာတကယ်ဟိုပေါ့နော်တခြားနေရာမှာစုံရတာထက်ဒီမှာပေါ့နော်ကျမတို့ပို့ပြီးတော့တယောက်နဲ့တယောက်ဒီနိုင်ငံတနိုင်ငံနဲ့တနိုင်ငံကချင်ပြည်နယ်မှာဆိုဘာဖြစ်နေလဲဆိုတဲ့ကိစ္စတွေကအဆပေါ့နော်ကျမဒီမှာမျှဝေခွင့်ရတဲ့အတွက်ကြောင့်လည်းကျမအယံဝန်တာတယ်ပြီးတော့သူတို့စီကအကြောင်းအရာတွေရတာလည်းကျမအယံဝန်တာတယ်ပြီးတော့အခုဒီမှာတနင်္လာနေ့ပေါ့နော်ကျမတို့အမေရိကန်ပြည်ထောင်စုရဲ့သမ္မတကြီးနဲ့ပေါ့နော်ကျမတို့အင်ဖြူတော်မှာတွေ့ခွင့်ရမယ်ဆိုတာဟာကတကယ်မောင်မြတ်တဲ့အခွင့်အရေးတစ်ခုပဲပေါ့နော်တကယ်အဲအကြောင်းကျွန်မလည်းအရန်ကိုဝမ်းတာပါတယ်လို့အဲ့ဒီတည်းမှာကျမတို့အခုဂျွန်ငါးရက်နေကြာကျွန်မဒီကပြန်တဲ့အချိန်မှာလည်းကျွန်မတက်နိုင်တဲ့လောက်ပေါ့ကျွန်မနိုင်ငံအတွက်ကျွန်မတိုင်းပြည်အတွက်ပေါ့နော်ပြီးတော့ကျွန်မဒီကချင်ပြည်နယ်အတွက်ပေါ့ရောက်တဲ့နေရာကနေကျွန်မကြိုးစားတော့မှာပ
ါအမေရိကန်နိုင်ငံသားရဲ့ဌာနကကမကထပြုတဲ့ Wisely Call အရှိတောင်အာရှလူငယ်ကောင်းဆောင်မှုရှေ့ဆောင်ဆောင်ရွက်နေတဲ့အစီအစဉ်ကိုအချင်းတိုင်းသူဖလာလွမ်နောကအမေရိကန်ပြည်ထောင်စုကိုရောက်နေချိန်မှာသူ့ရဲ့တလခွဲကြခီးစဉ်အတွင်လေးလာတင်ယူရတဲ့အတွေ့အကြုံနဲ့ပတ်သက်ပြီး VOA နဲ့တွေ့ဆုံမေးမြန်းထားတာကိုဒေါ်လာလတန်းကတင်ပြခဲ့တာပါအခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးပွဲကိုဖိတ်ခေါ်ပါရရှင
်ရောရှင်ခင်လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်တနင်္ဂနွေလုံးကိုကုစားပြုတဲ့နိုင်ငံရေးပါတီတွေရှိတယ်လို့ပဲတိုင်းသားဒေသအသီးသီးမှာတိုင်းသားလူမျိုးတွေကိုကုစားပြုတဲ့တိုင်းသားပါတီတွေလည်းရှိနေပါတယ်။ဒီတိုင်းသားပါတီတွေဟာသူတို့ရဲ့ဒေသအသီးသီးမှာနိုင်ငံရေးပါတီကြီးတွေနဲ့ရှင်ပြိုင်ရမယ့်အနေအထားရှိနေတာမလို့ဒီတိုင်းသားပါတီတွေရဲ့အလားအလာနဲ့ရှေ့နိုင်ငံကြီးမှာသူတို့ရဲ့အခမ်းကဏ္ဍဘယ်လိုဖြစ်လာမလဲဆိုတာကိုဒီလာမယ့်စနေညပိုင်းတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိမြလူရတော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့ရတဲ့မိမိတို့မိမြလူရတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ်တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
VOA American အသံရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးအစီအစဉ်ကိုစနေနေ့နဲ့အင်္ဂါညတွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်နေရပါ။ပါဝင်ဆွေးနွေးကြဖို့လည်းချက်မှန်ဖိတ်ခေါ်ပြစီရှင်။အခုတော့သုသာဆောင်လင် American တခွင်အစီအစဉ်ကိုနားဆင်ရမှာပါ။ဒီတပတ်သုသာဆောင်လင် American တခွင်မှာတော့ American ပြည်ထောင်စုကနိုင်ငံဝန်ထမ်းထမ်းဆောင်ဆဲထမ်းဆောင်ခဲ့စစ်သည်များအတွက်သူတို့ရဲ့မိသားစုတွေကိုဂုဏ်ပြုကျင်းပတဲ့အောက်မေ့ဖွဲ Memorial Day အကြောင်းကိုတင်ပြမှာပါ။ကိုအောင်အောင်နဲ့အတူမဆုမွန်ကကူညီတင်ဆက်ပေးထားပါရရှင
်။ဒီလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ဖွဲနေ့အဖြစ်သတ်မှတ်ပြီး2015ခုနှစ်အောက်မေ့ပွဲနေ့ကိုတော့မေလ25ရက်နေ့မှာကျင်းပခဲ့ပါတယ်။နိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ပွဲနေ့မှာအထိမ်းအမှတ်အခမ်းအနားတွေ၊ဂီတဖျော်ဖြေပွဲတွေ၊အလှပြချီတက်ပွဲတွေကိုမြို့တော်ဝါရှင်တန် DC နဲ့အမေရိကန်ပြည်ထောင်စုတဝမ်းကမြို့တော်တွေမှာကျင်းပကြပါတယ်မဆုမွေ။
ဟုတ်ပါတယ်ကိုအောင်ကြီးဒီပွဲတွေမှာအမေရိကန်စစ်သည်တွေစစ်ပြန်စစ်မှုတွေဟောက်အဖွဲ့တွေလည်းပါဝင်ဆင်နွှဲလေရှိပါတယ်။အမေရိကမြို့ကြီးတွေဖြစ်တဲ့ Chicago, New York နဲ့ Washington DC မြို့တွေမှာလည်းဒီအောက်မေ့ပွဲနေ့အလှပြချီတက်ပွဲတွေကိုစီစီကားကားကျင်းပကြပါတယ်။အမေရိကန်လူထုကစစ်ပွဲနဲ့ဆိုင်တဲ့အောက်မေ့ပွဲအထိမ်းအမှတ်နေရာတွေစစ်သည်ငယ်တွေကိုလည်းတွားရောက်ပြီးတော့ကြာဆုံးစစ်သည်တွေအတွက်အမတ်တရပန်းစည်းတွေအလံငယ်လေးတွေကိုတွားရောက်စိုက်ထူလေရှိပါတယ်ရှင်။
ကျွန်တော် VOE ရုံးနဲ့တိတ်မွေးတဲ့ American ပင်မလှတ်တော်အစားဦးရှိမြခင်ပင်မဒီအောက်မေ့ပွဲနေ့ရောက်တိုင်းဂီတဖျော်ဖြေပွဲအခမ်းအနားကျင်းပလေးရှိပြီးထိတ်တန်းစစ်ဖက်အရာရှိကြီးတွေလည်းတက်ရောက်လေးရှိပါတယ်။ဒီနေ့ဖျော်ဖြေပွဲအတွက်နာမည်ကျော်အမှုပညာရှင်သရုပ်ဆောင်တွေဖြစ်တဲ့ Joe Metcalf နဲ့ Gary Sanchez တို့ကအခမ်းအနားမူတွေအဖြစ်တာဝန်ယူဆောင်ရွက်မှာဖြစ်ပြီး Gloria Estefan,Ted Sanchin, Russell Watson စတဲ့အမှုပညာရှင်တွေက Jack Evely ဦးစီးတဲ့အမျိုးသား Symphony Orchestra ဂီတတန်စုံဝိုင်းနဲ့တီးဆိုဖျော်ဖြေပါတယ်
American ngan no ta chin go sa tin ti so bi lo guitar phyo phi bwe go sa tin le shi ba de American bi dong su to wan ga pi tu de di guitar phyo phi bwe go chi chu nai mo PBS yo myin tan nya ga ni American shi ba chan san no jay nya 7 nai ga ni 9 nai kwe thi dai ye thon lwin pya ba khe bi lo naw that le pyan le thon lwin pya ba ba de ko aw yin
American Bojoji Colin Powell, the Gita Pubu, Tayopi Mingun Biovare. Time you dread that son of Gere City, Sipian Simu Downway, Gola Inga, son of Kare City, Leshi Down Tansound Nere City Rene, Throya Mitazu Wenego, Akulo, the Army Wenima, Kumbu Jarawa.
Washington DC နဲ့ပိုတိုမက်မြစ်သားခြားတဲ့ဗာဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သည်နိုင်မှာဆိုရင်လေကြာဆုံးသွားတဲ့စစ်သည်တွေရဲ့အထိမ်းအမှတ်ကြောက်ပြားတွေမှာအမေရိကန်အလံငယ်လေးတွေကို The Old Gag လို့တည်ကြတဲ့အမှတ်3ခြေလင်းတက်ရင်ကနေလိုက်ပြီးတော့ site ထူပေးပါတယ်အနည်း60ကျော်ကြာလာခဲ့ပြီဖြစ်တဲ့ဒီအစင်လာကိုတော့အောက်မေ့ဘွယ်နေ့မတိုင်ခင်တပတ်မှာဒီအလံလေးတွေကိုကြိုတင်ပြီး site ထူလေးရှိပါတယ်
အမှတ်3ခြေလင်းတက်ရင်ကိုစစ်ဖက်ဆိုင်ရာအခမ်းအနားတွေနဲ့ပတ်သက်လို့တီးခြားတာဝန်ယူရမဲ့တက်ရင်အဖြစ်1948ခုနှစ်မှာသတ်မှတ်ပြီးကတည်းကဒီအလံငယ်လေးတွေကိုစိုက်ထူတဲ့အစဉ်လာကိုစတင်ခဲ့တာပါဒီတက်ရင်မှာရှိတဲ့စစ်သည်အလုံးနီးပါးအလံစိုက်ထူရမှာပါဝင်ပြီးကြာဆုံးစစ်သည်အထိမ်းအမှတ်ကြောက်ပြားပေါင်း2,800ကျော်နဲ့အယိုးအိုးထည့်ထားတဲ့ဂူဘိတ်မန်တွေရှိမှအလံတွေကိုနာယီပိုင်းအတွင်အပြီးစိုက်ထူပါတယ်အလန်ဒန်အမျိုးသားစစ်သည်ညိုင်းကိုအများပြည်သူဝင်ရောက်ကြည့်ရှုနိုင်အောင်ပြန်လည်ဖွင့်ပေးတဲ့နေ့တွေမှာတိုင်ခင်အောက်မေ့ဝင်နေ့အပြီးမှာဒီအလန်တွေကိုချက်ချင်းပဲပြန်သိမ်းပါတယ်
ကြာဆုံးစစ်တီတွေအတွက်ရည်စူးပြီးလုပ်တဲ့အခမ်းအနားကိုတော့အာလင်တန်စစ်သည်ညိုင်းမှာအောက်မေ့ဘွယ်နေ့ဖြစ်တဲ့မေလ25ရက်နေ့မှာကျင်းပခဲ့ပါတယ်စစ်ဖက်အခမ်းအနားအပြည့်နဲ့ကျင်းပတဲ့ပန်းခွေချတဲ့အစီအစဉ်ကိုတော့အညတရစစ်တီကူဝိတ်မန်မှာပြုလုပ်ရမှာတော့နိုင်ငံခေါင်းဆောင်တွေစစ်ဖက်ထိပ်တန်းအရာရှိကြီးတွေလည်းတက်ရောက်ပါတယ်
အမတ်ရအောင်မေဝင်နေမှာသမရဘရိုက်ကိုဘာမဟာအညတရစစ်တီအုတ်ကူမှာလမ်းသူပန်းခွေချကာရဝပြုခဲ့ပါရယ်အခမ်းအနားကိုဂုံဒီအရှိပုဂ္ဂိုလ်တွေစစ်မှုတန်းတွေနဲ့ကြာဆုံးသွားကြတဲ့စစ်တီတွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ကြပါရယ်အမေရိကန်ပြည်ထောင်စုလွတ်လပ်ပြီးလုံခြုံအေးချမ်းမှုရှိအောင်အသက်ပေးသွားကြတဲ့စစ်မှုတန်းတွေကိုအောက်မေ့သတိရကြဖို့လဲအခမ်းအနားမှာပြောကြားတဲ့မိန့်ခွန်းအတွင်းသမရဥဘာမကထည့်သွင်းပြောကြားခဲ့ပါရယ
် Members of our armed services veterans and most of allfamilies and friends of our fallen. It is my deep honor to share this day with you again.
ကပြင်းဒီနေ့အတွက်အမတ်ရအောင်မေဝင်နေဟာအာဖဂန်နစ္စတန်စစ်ပွဲပြီးဆုံးပြီးတဲ့နောက်မှာပထမဆုံးအကြိမ်ကျင်းပတဲ့အမတ်ရအောင်မေပွဲနေ့ဖြစ်တဲ့အကြောင်းလဲသမ္မတဥဘာမာကထည့်သွင်းပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံဟာအန္တရာယ်များတဲ့တိုင်းပြည်ဖြစ်ဆက်ပြီးတော့တည်ရှိနေတုန်းဖြစ်ပြီးအဲ့ဒီမှာအာဖဂန်စစ်သားတွေကိုတင်နန်းပေးဖို့နဲ့လိုအပ်တဲ့အကူအညီတွေပေးဖို့အတွက်လဲအမေရိကန်တပ်ဖွဲ့ဝင်တပေါင်းကျော်သားဂျန်နရယ်ကြောင့်ကိုလဲသမ္မတဥဘာမာကပြောကြားခဲ့ပါတယ်ဗျာဒီလိုတချို့နိုင်ငံတော်အခမ်းအနားတွေကိုတက်ရောက်မယ်ဆိုရင်အများပြည်သူအနေနဲ့ကြိုတင်ပြီးလက်မှတ်ရယူရတာမျိုးရှိပေမဲ့ဒီအောက်မေ့ဘွယ်အခမ်းအနားအတွက်တော့ဘာမှမလိုပါဘူး။ဒါပေမဲ့ခုံရီအတွက်အကန့်အသတ်ရှိတာကြောင့်နေရာရဖို့အတွက်စောစောစီးစီးလာဖို့ပဲလိုတာပါ။သတိထားမှာတော့ဒီအခမ်းအနားကိုလာရင်ရေးတန့်မှုကလွဲလို့အေးကြီးကြီးတွေတခြားတောက်ဆရာအချိုကြီးဘူးကအစဘာမှတည်လာလို့မရပါဘူး။ဒါကတော့အမေရိကန်တနိုင်ငံလုံးကဒီထောင်ထဲချီတဲ့မော်တော်ဆိုင်ကယ်သမားတွေစုပေါင်းထားတဲ့ Rolling Thunder လို့ခေါ်တဲ့ဆိုင်ကယ်သမားအုပ်စုကြီးကလည်းစစ်ပြန်စစ်မှုတန်းတွေရဲ့အရေးနောက်ဒီရှေ့တန်းမှာပျောက်ဆုံးသွားသူတွေရဲ့အရေးကိုမမေ့ကြဘူးအတိပေးတဲ့အနေနဲ့ Washington မြို့တော်မှာလာရောက်စုဝေးပြီးဆိုင်ကယ်တွေကိုစီတန်းမောင်းနှင်လှည့်လည်နေကြတာပါ1988ခုနှစ်မှာစတင်တဲ့ဒီ Rolling Thunder Motorcycle စီတန်းလဲလဲရမှာအမေရိကန်တလွှားကစစ်မှုတန်းဟောင်းတွေတာမကဝဲကဘာတလွှားကလည်းပါဝင်ကြတယ်လို့ဆိုပါရယ် အမေရိကန်ပြည်ထောင်စုတဝန်အောက်မေ့ဘွယ်နေဆင်နွှဲကြတာမှာတချို့မျိုးတွေမှာတော့ဒီကြဆုံးစစ်သည်တွေကိုရည်စူးပြီးအလံရေးအတွက်တော်တော်များများစိုက်ထူပြီးဂုံပြူကြတာတွေလည်းရှိပါတယ်။အိုင်ဝါပြည်နယ်ကဝါတလူးမြို့ကလေးမှာဆိုရင်တော့အဲ့ဒီမြို့သားဆူလဗန်ညီကိုရီအကြောင်းပြလိုက်မှာတော့တခန်းတနာပြသထားပါတယ်။1942ခုနှစ်မှာဂွာဒယ်လ်ကနယ်တိုက်ပွဲကာလအတွင်းမှာတော့အမေရိကန်ရေတပ်စစ်သည်ပေါ် USS Juno ပေါ်မှာဆူလဗန်ညီကိုရီတာဝန်ကြားပြီးဂျပန်တွေကဒီသင်္ဘောကိုတိုပီဒိုတွေနဲ့ပစ်ခတ်တက်ခတ်ရမှာတော့သင်္ဘောနှစ်ပြီးဆူလဗန်ညီကိုရီနဲ့သင်္ဘောပေါ်ပါသူအများပြားတေဆုံးကုန်ပါတယ်။အဲ့ဒီလိုမျိုးကိုယ်နိုင်ငံအတွက်အသက်ဆုံးလွန်ခဲ့တဲ့သူတွေအတွက်လဲဝါတာလူးမြို့ကန်တွေကဂုဏ်ယူကြပါတယ်ခင်ဗျာ
။ကိုအောင်နဲ့မဆုမွန်တင်ဆက်ထားတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်ကိုနားဆင်ခဲ့ရတာပါ။အခုတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုအလှည့်ပေးပါမယ်။ဒီတစ်ပတ်မှာတော့တောင်တူလေသမားအများစုနေထိုင်တဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးတိုးတက်ဖို့ဘာတွေလှုပ်ဆောင်တဲ့လေဆိုတာကိုတဘာဝပတ်ဝန်းကျင်ဆိုင်ရာစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းနဲ့အတူတော်ခင်မျိုးသက်ကဆွေးနွေးတင်ဆက်ထားပါရရှင
်တောင်သူလယ်သမားအများစုနေထိုင်တဲ့မြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍတိုးတက်ဖို့အတွက်ဘာသုတေသနတွေလုပ်နေကြလဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံဟာအလားအလာကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း50ကျော်အတွင်းစိုက်ပျိုးရေးကဏ္ဍဟာဖွံ့ဖြိုးတဲ့လောက်မဖွံ့ဖြိုးပဲအောက်ခြေအဆင့်မှာရှိနေတာပါအကျိုးဆက်ကတော့ထွက်တဲ့ကောက်ပဲသီးနှံအရေးအသွေးကောင်းမွန်မှုမရှိတာဖြစ်ပြီးနိုင်ငံသား၃ပုံ၂ပုံကျော်တောင်သူလယ်လုပ်အသက်မွေးကြပေမဲ့စားနပ်ရိက္ခာမဖူလုံတာနဲ့ဆင်းရဲတွင်နက်လာတာဖြစ်ပါတယ်ဒါကိုဖြစ်ရှင်းနိုင်မှုအတွက်စိုက်ပျိုးရေးကဏ္ဍတိုးတက်အောင်လုပ်ဖို့လိုပါတယ်မြေယာကိုစနစ်တကျအသုံးချရေးစိုက်ပျိုးရေးအတွက်ရေရရှိရေးအပြင်ကောင်းမွန်တဲ့စီမံခန့်ခွဲမှုတွေနည်းပညာအကောင်းတွေလိုအပ်တယ်လို့သူတေသနလုပ်ငန်းတွေကိုလည်းအားပေးဖို့လိုပါတယ်ပထမဆုံးဆန်ကိုအဓိကစိုက်ပျိုးတဲ့မြန်မာနိုင်ငံအတွက်ဆန်နဲ့ပတ်သက်ပြီးဘာသူတေသနတွေလုပ်နေကြတယ်ဆိုတော့ကိုမြန်မာနိုင်ငံရဲ့ဆန်စဘာသူတေသနလုပ်ငန်းတွေလုပ်ခဲ့သူစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကအခုလိုပြောပါတယ်
ဒီလိုဆိုင်ရာဆန်စဘာသူတွေမှာ International Rights Research Institute ကဒီတော့မှကမ္ဘာလုံးအတွက်သုံးနိုင်တဲ့မျိုးတွေကိုသူတို့ကဆက်ပါတယ်ဆက်ပြီးကျွန်တော်တို့ဒီကနေ့ကိုင်ညီလောက်မဲ့ကျွန်တော်ရန်စီယူဒီနဲ့ကိုင်ညီလောက်မဲ့မျိုးတွေကိုသူတို့ကပို့ပေးပါတယ်သူက Jablanan Treatment နေရာနေမှာပိန်းထားပြီးတော့ဒီကအများအားဒီ testing material တွေဒီမျိုးစေ့တွေကိုကျွန်တော်တို့ရှိကို research လုပ်ဖို့သူတင်တယ်လို့ပို့ပေးတယ်နှစ်ဆင်ပို့ပေးတယ်အဲ့ဒါတွေကိုကျွန်တော်တို့ဆန်စဘာသူတွေနဲ့ဌာနနေပြီးတော့မှကျွန်တော်နိုင်ငံထဲမှာရှိတဲ့ data like ထားရှိတဲ့သူတင်နာစခန်းတွေမှာဒေတာနဲ့ကိုင်းမဲ့ကိုင်းကြလာပြီးသူဒေတာနဲ့ကျင်းပြမပြဆက်နဲ့စလို့ရတဲ့ပုံမှာတကယ်လို့ promising ပေါ့ထွန်းနှုံးကောင်းမယ်ရေးသွေးကောင်းမယ်ဒေတာနဲ့ကိုင်းညီမယ်ဆိုလို့ရှိရင်အဲ့ဒီမျိုးတွေကိုကျွန်တော်တို့ကပြန်ပြီးတော့မျိုးပွားပြီးတော့တောင်းတွေကိုဖြတ်ပါတယ်လက်ရှိကျွန်တော်တို့ဒီတိုင်းပြည်ရဲ့ 100% တရားရင်နှုန်းကဒီအပြည်ဆိုင်ရာဆန်စဘာသူတင်နာဌာနကနေတော့မှပြည့်ဝေးပေးတဲ့မျိုးတွေကိုကျွန်တော်တို့စတက်ပြီးတော့မှအဲ့မထမျိုးတွေဆိုပြီးတော့ကျွန်တော်တို့ကဒီဒုံးတွယ်စဘာပေါ့နော်ဆွဲကောင်းစဘာခုထိဒီစဘာတွေအကျိုးဆက်ကိုခံစားနေရနော်1988လောက်တည်းကကျွန်တော်တို့ Green Revolution နေနဲ့ဒီဆိုင်ရဆန်မတ်သူတွေမှာ EV ကနေမှာပို့လိုက်တဲ့စဘာတွေကိုကျွန်တော်တို့ရာကျော်စဘာအစပြုတဲ့စဘာတွေကစပြီးတော့ဒီနေ့အထိကျွန်တော်တို့ကတိုင်းပြည်မှာဆန်ပူလုံနေတဲ့အနေအထားဖြစ်ပါတယ
်ဒီသုတေသနဌာနဘယ်မှာရှိပါလဲဆရာ
ရင်းတော့ရေစင်းရွာလေးနားမှာရေစင်းစာကျွေးသုတေသနဆိုပြီးတော့ဒီဘောင်းရွာနိုင်ငံကြီးကြီးတော်လဲဒီစိုက်ပျိုးသူတွေနာအနေနဲ့ဒီဌာနတစ်ခုတည်းရှိပါလားခင်ဗျာ
ဟမ်အခုလောလောဆယ်မှာဆရာ
အခုလောလောဆယ်နဲ့ဒီသူတွေနာဌာနတစ်ခုတည်းပဲရှိပါတယ်အခုတော့နေပြည်တော်ပေါ့ခင်ဗျာညီတော်ကရေစင်းစိုက်ပျိုးသူတွေနာဒီအဲ့ဒီ
ဆရာဗမာပြည်မှာအဓိကစိုက်ပျိုးရေးနိုင်ငံတနိုင်ငံအနေနဲ့သူတွေတနာဌာနတွေအများကြီးလိုတဲ့သဘောလားဆရာ
လိုပါတယ်ခင်ဗျာ localized research center တွေလိုတယ်ရှမ်းပြည်ဆိုရင်ရှမ်းပြည်နဲ့ပတ်သက်တဲ့ရှမ်းပြည်နယ်တွေကိုထူးထောက်လုပ်နိုင်အောင်ရှမ်းကြောင်ရှိတဲ့ဂျုံအာလူအင်းဒီဟိရဲ့ gobi facebook ရှင်းဆက်ရှိတဲ့ပြည်နယ်တွေကို specialized research လုပ်ပေးနိုင်တဲ့ဌာနလိုသလိုပဲအရာဥတိုင်းတဲ့ဆန်စဘာဌာနလိုတယ်မန္တလေးစကိုင်းမကွေးအတွက်ကိုဇိုင်းစုံအတွက်ကို research drain line နဲ့ပတ်သက်တဲ့ water saving ဆိုတဲ့ရေနဲ့ပတ်သက်တဲ့အကျိုးရှိအောင်တုံ့ချနိုင်တဲ့ရေငတ်ခံနိုင်တဲ့စ စပါးမျိုးတွေဒီလိုမျိုးတော့ data like localized research center တွေကတော့အထူးလိုအပ်ပါတယ်တခြားနိုင်ငံမှာလည်းရှိပါတယ်ကျွန်တော်နိုင်ငံတကူပဲဒီရေစင်းနေပြီးတော့မှပို့ပြပြီးတော့ data like မှာရှိတဲ့ scan လေးတွေကိုလှမ်းပြီးတော့ usage တွေပြပြီးတော့စာချင်းဖြစ်ပါတ
ယ်ဟုတ်ကဲ့ပါဆရာဆရာမြန်မာနိုင်ငံမှာဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့တိုးတက်အောင်သုတေသနဌာနတွေအများကြီးလိုတယ်ပေါ့နော်
အများကြီးလိုပါတယ်ခင်ဗျာအများကြီးလိုပါတယ
်ဟုတ်ကဲ့အခုလောလောဆယ်ပေါ့နော်ဒီလက်ရှိရေစင်းသုတေသနဌာနနေပြီးတော့ပေါ့နော်အခုတော့နေပြီးတော့ပေါ့ဒီသုတေသနဌာနနေပြီးတော့ဟိုဆရာဆွတ်ဆွတ်ပြောလို့ဆိုရင်ဆန်နဲ့ပတ်သက်ပြီးလုပ်တယ်ပေါ့နော်ဆိုတော့တခြားသီးနှံနေနဲ့ပတ်သက်ပြီးတော့ဘာသုတေသနတွေလောက်တာရှိပါသေးလဲဆရာ
ခြားသီးနှံနေပတ်သက်လို့သူတို့အလုံးကိုကြိုးစားပြီးတော့လုပ်ကြပါတယ်ကျွန်တော်တို့ပဲဒီစိတ်နဲ့ပတ်သက်ပြီးတော့ဒီအညာဒေတာလက်တိုင်းတိုင်းမန်နေတိုင်းအခုတိုင်းမှာခန္ဓာရည်ရှိတဲ့ရေငက်တန်ခန္ဓာနဲ့ပဲဒီစိမ့်ရထွက်လက်ကောင်းတဲ့ပဲဒီစိမ့်တွေတင်းနေဆဲအစိတ်ောက်တီထွက်နိုင်တဲ့ပဲဒီစိမ့်မျိုးတွေကိုသူထုတ်လုပ်နေတယ်။နောက်ပြီးတော့ဝါနဲ့ပတ်သက်လက်ကောင်းတဲ့ဝါတွေထုတ်လုပ်နေတယ်။နောက်ပြီးတော့ရေငက်ခန်းစပါးပိနံနဲ့ပတ်သက်လို့သူတို့ထုတ်လုပ်တာလည်းအားရစရာရှိပါတယ်
။ဟုတ်ကဲ့ပါဆရာ။ဒီသုတေသနဌာနကနေပြီးတော့မြန်မာနိုင်ငံအတွက်ကိုအသုံးတည်မှုရှိမရှိအဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
။ရှင်ပြီးပြောရင်တော့ဒီဥစ္စာကတော့သုတေသနဌာနပေါ်မှာနိုင်ငံတော်ရဲ့ပံ့ပိုးမှုဘယ်လောက်လဲ။ဒီကနိုင်ငံတော်ပါပေးပံ့ပိုးမှုပေါ်မှာမူတည်ပါတယ်။ဒါကြတော့ဒီသုတေသနရဲ့ budget အနေထားအချင်းကျွန်တော်တို့နိုင်ငံတော်ရဲ့ပံ့ပိုးမှုကကျွန်တော်တက်ဆင်မှာ0.3%လောက်ပဲရှိပါတယ်။90ရာနှုန်းလောက်ကိုဆက်မြောင်းမယ်။ဆက်ရောက်ဖို့ကတည်းက90ရာနှုန်းရာမရထသတ်မှတ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့တောင်းသူပညာပေးဒီသမားတွေကိုဘယ်လိုဆက်ရပြုအောင်မြေပညာပေးဌာနအတွက်က100ရာနှုန်းလောက်ပဲရှိတယ်။ဒါကြောင့်ဒီပံ့ပိုးတဲ့ budget အနေထားကကျွန်တော်တို့ဒီသုတေသနလုပ်ငန်းကိုဒီကလိုအပ်တဲ့ budget အနေထားကအလွန်ကိုနည်းနေတဲ့အတွက်သူတွေကလုပ်တဲ့လူတွေမှာအင်အားတော်လေးချွတ်ခဲ့တယ်။ဘာချွတ်တယ်ဆိုဒီတနည်းနည်းနဲ့သွားပြီးတော့လေ့လာဖို့စမ်းသပ်ဖို့ဒီ security ဟာစားလို့အားလုံးက facility အားလုံးကပတ်မှုကအလွန်ကိုအားနည်းတယ်။စင်တာကြီးဒီရေစင်းမှာပဲအားလုံးပစ္စည်းပစ္စည်းတွေပြည့်စုံပြီးခြံတဲ့နေရာတွေကဒေသမှဆက်တော်တော့ပဲရှိတဲ့အနေထားရှိတဲ့အတွက်ဒီသုတေသနကကျွန်တော်တို့အားရစရာကတော့လက်ရှိနေသားကြီးတော့မမြင်သေးဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ဒီဥစ္စာနိုင်ငံတော် level ကကျွန်တော်တို့တခြားနိုင်ငံတွေကိုသုတေသနလုပ်ငန်းကိုပုံဩပြီးတော့ယူနီဖို့မရှိသေးတဲ့အတွက်ကြောင့်ပါ။ကျွန
်တော်မတက်နိုင်သေးတာကြောင့်ပေါ့နော်
။မတက်နိုင်မှာတဲ့ဒီဥစ္စာကတော့နိုင်ငံတော်ရဲ့စိတ်ဝင်စားမှုဟာသုတေသနမှာမရှိဘဲနဲ့တခြားပေါ့နော်ဒီခုနဆယ်မျောင်းဆိုတာရေရရှိရေလုပ်ငန်းလောက်ပဲရှိတော့နော်။သုတေသနကတော့ဒီရေကိစ္စမှာလည်းပါမယ်၊စာရေးတွေးနည်းပညာကိစ္စမှာပါမယ်၊သုတေသနကတော့တကယ်လုပ်ငန်းတစ်ခုရဲ့အကျိုးအမြတ်ရှိမရှိကိုပထမဆုံးအရေးအကြီးကြီးလေးမှာစံတတာပေါ့နော်အမေရိကန်လို NASA လို့ပါလို့ဒီသုတေသနနဲ့တိုးတက်သွားတာပဲသုတေသနကိုအနေချင်းလေးကရေးပြပါကြတယ်ကြီးကြီးမားမားတော့အမျက်ဆုံးနေရနိုင်တာပါဒါပေမဲ့သုတေသနကိုမြုပ်ကပြမယ်ဆိုရင်တော့ကျွန်တော်တို့ကသူများရဲ့နောက်မှာပဲတခြားနိုင်ငံတွေကသုတေသနကိုပုံဩပြီးတော့အကျိုးအမြတ်များသမျှများအောင် efficiency ကောင်းတဲ့ result တွေထွက်အောင်သုတေသနကိုရင်းချတယ်ကျွန်တော်တို့ကချိန်မှာတော့သုတေသနကမြုပ်ကပြခံရတဲ့နေသားမှာရှိနေပါတယ
်စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOA American အတန်ကနေတောက်ကြနေညဘက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင် VOA ကနေအခုအတန်လွင့်တဲ့တနာရီစာအစီအစဉ်အားလုံးကိုစီစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေညအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးပါမယ်
။ကျပြချက်ဆမှုဆွဆွချစ်တွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ဥက္ကဋ္ဌနေရာအတွက်ဒီနေ့မဲခွဲဆုံးဖြတ်ရမှာတော့ရာဟုကထွက်ပြီးကို PRP ခံနေရတဲ့လက်ရှိဥက္ကဋ္ဌဆက်ပလက်တာထပ်မံရွေးကောက်မယ်အလားအလာတွေရှိနေပါတယ်။သူနဲ့ရှင်ပြန်နေတဲ့ကျော်ရနိုင်ငံကတော်ဝင်မင်းသားအလီဘင်အယ်ဟူစိန်ကတော့ဥက္ကဋ္ဌဖြင့်ပြဿနာတွေကိုဖြေရှင်းမယ်အကြောင်းပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောကြားပေးရပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမခွာညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Granlin Brown Calio ဖြစ်ပါတယ်။ကျမနန်းလဖိုင်ပါ။တော်ရရှိများနေတကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောညလေးဖြစ်ပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.